Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2019ခုနှစ်ဇန်နဝါရီလ4ရက်တောက်ကြံနေညပဲအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မများသတင်းအောင်ပါဒီညအစီအစဉ်တွေကိုတာဝန်တင်ဆက်ပေးပါမယ်
။ကျွန်တော်အောင်လူပါ။ဒီညနားဆင်ရမယ့်သတင်းတွေမှာတော့ American ဆူရလုပ်ငန်းတချို့ရပ်ဆိုင်ထားတာသတင်းနှစ်ပတ်ပြည်လာဖြစ်တဲ့အတွက်အဆုံးသတ်နိုင်မှုသမ္မတ Donald Trump နဲ့လွှတ်တော်ခေါင်းဆောင်တွေဒီနေ့မနေ့ထပ်မံတွေ့ဆုံဆွေးနွေးဖို့စီစဉ်ထားပါတယ်။ပါပတ်ပူပိုင်းမုံနဲ့ဒီနေ့ဝင်ရောက်လာတဲ့ထိုင်းနိုင်ငံတောင်ပိုင်းမှာတော့မိုးတိထန်လေပြင်းတွေတိုက်ခတ်နေသလိုထိခိုက်ပျက်စီးမှုနဲ့တိုက်ချင်မှုသတင်းတွေလည်းထွက်ပေါ်နေပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမျက်မှောင်နဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းလှော်တွေမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဦးစီးကျင်းပတဲ့82နှစ်မြောက်လွတ်လပ်ရေးနေ့အခမ်းအနားကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကပထမဆုံးအကြိမ်တဝန်လှပ်ပေးပို့ခဲ့တဲ့အပေါ်မှာ
အနာရပါတီရဲ့နော်တမရောဟာနိုင်ငံတော်မှာရေးပါတဲ့တောင်းလေးထားဆောင်နေတာဖြစ်တော့ဒီဖွဲ့စည်းနှကူကြမှာဒီလိုရင်းနှီးတဲ့ဆက်ဆံရေးရှိတာတော့ကျွန်တော်တို့အကောင့်မကရှိ
အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပြောခွင့်ရပုဂ္ဂိုလ်ဒေါက်တာမျိုးညွန့်ပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒီသတင်းနဲ့အတူထိုင်းမြန်မာနယ်စပ်ကရွှေပြောင်းစာတင်ကျောင်းနေမှာမြန်မာလူလက်ရေးနေနဲ့ပတ်သက်တဲ့အခမ်းအနားတွေနဲ့လှုပ်ရှားမှုတွေကိုကျင်းပခဲ့တဲ့အကြောင်းမြန်မာနိုင်ငံမှာရှိတဲ့အသေးစားနဲ့အလတ်စားဆက်မှုလက်မှုလုပ်ငန်းတွေအနေနဲ့လက်ရှိမှာစီးပွားရေးအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့အကြောင်းစတဲ့စိတ်ဝင်စားပွဲသတင်းလွှာတွေကိုလည်းတင်ဆက်ပေးသွားမှာဖြစ်တယ်လို့အပတ်စဉ်ကဏ္ဍတွေမှာတော့အမျိုးသမီးရေးရာသိပ္ပံနဲ့နည်းပညာကဏ္ဍနဲ့သုဒ္ဓဆုံလင်အမေရိကန်တခွင်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ဒီအစီအစဉ်တွေမတင်ဆက်ခင်မှာတောက်ကြနေညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်စုမြတ်မွန်တို့ကပြောပြပေးပါရှင်
American ဆွေးရလုပ်ငန်းတချို့ရပ်ဆိုင်ထားတာသတင်းနှစ်ပတ်ပြည်လာပြီဖြစ်တဲ့အတွက်အဆုံးသတ်နိုင်မှုသမ္မတ Donald Trump နဲ့လွှတ်တော်ခေါင်းဆောင်တွေဒီနေ့မနေ့ထပ်မံတွေ့ဆုံဆွေးနွေးဖို့စီစဉ်ထားပါတယ်။တိုက်ခန့်ဒီမိုကရက်တစ်ဦးဆောင်နဲ့လွှတ်တော်သစ်ဂျန်သစ်ဆာချိန်ဆိုပြီးနောက်တစ်နေ့မှာပဲထပ်မံတွေ့ဆုံဖို့စီစဉ်ထားတာပါ။ဒီမိုကရက်တစ်ကလူများစုနဲ့ထိန်းချုပ်လိုက်တဲ့အောက်လွှတ်တော်ကတော့အဆွေးရလုပ်ငန်းတွေပြန်လည်လည်ပတ်နိုင်မယ့်အစီအစဉ်တစ်ခုကိုမနေ့ကပဲအတည်ပြုထားပါတယ်။ဒါမှမဟုတ်ဗန်ဒါရီ၃ရက်ဥပဒေမူကြမ်းမှာ American တောင်ပိုင်း Mexico နိုင်ငံနဲ့နယ်စပ်မှာတိုင်းကာဖို့သမ္မတ Donald Trump ကတောင်းခံထားတဲ့ဒေါ်လာ5ဘီလီယံ30ကျော်မပါပါဘူး။အောက်လွှတ်တော်ဥက္ကဋ္ဌဖြစ်မနေ့ကပဲကျန်းသစ်စာချိန်ဆိုခဲ့တဲ့ဒီမိုကရက်ကိုယ်စား Nancy Pelosi ကတော့တိုင်းကာမှာမဟုတ်ကြောင်းမနေ့ကပဲပြောခဲ့တာပါ။ဗန်ဒါရီ30ရက်ဒီကိုနယ်စပ်လူညွန့်ရေးအတွက်နည်းပညာနဲ့ဝန်ထမ်းတွေခန့်ထားရမှာတုံ့ဆွဲဖို့လည်းအကြံပြုထားပါတယ်။ထက်လွှတ်တော်ဥက္ကဋ္ဌ Mitch McConnell ကတော့အောက်လွှတ်တော်ရဲ့အစီအစဉ်ဟာနိုင်ငံရေးကစားကွက်အဖြစ်ဝေဖန်ခဲ့ပေမဲ့ Republican တွေကလူများစုဖြစ်ထိန်းချုပ်ထားတဲ့ထက်လွှတ်တော်ကအလားတူဥပဒေကိုပဲပြီးခဲ့တဲ့လတွေကပဲအတည်ပြုထားတာပါ။မနေ့ကအောက်လွှတ်တော်မှာအတည်ပြုလိုက်တဲ့ဥပဒေမူကြမ်းတွေမှာတော့အစိုးရရဲ့လုပ်ငန်းတချို့ရပ်ဆိုင်ထားတာတွေကိုပြန်လည်လက်ပတ်နိုင်မှုနဲ့အမိမြေလုံခြုံရေးဝန်ကြီးဌာနကိုဖေဖော်ဝါရီလဆန်းထိအသုံးစီအတည်ပြုပေးထားတာဖြစ်ပါတယ်။
ကုန်သွယ်ရေးဆရာတက်မှာမှုတွေဖြစ်နေတဲ့တရုတ်နဲ့အမေရိကန်ကြားရှေ့သတင်းပတ်ထဲဆွေးနွေးမယ်ဆိုတဲ့သတင်းတွေကြောင့်အာရှနဲ့ဥရောပဈေးကွက်တွေပြန်တက်နေပါတယ်။ Apple American နည်းပညာကုမ္ပဏီကြီးရဲ့ဝင်ငွေချစင်မှုနဲ့ကြိုတင်ဝင်ငွေခန့်မှန်းချက်ကလည်းအတက်စရာမရှိတာကြောင့်ဒီကနေ့တောက်ကြနေအာရှအစုရှယ်ယာဈေးကွက်ဖွင့်ချိန်မှာဈေးတွေပထမကျခဲ့တာပါ။ဒါပေမဲ့ကုန်သွယ်ရေးဆရာဆွေးနွေးမယ့်သတင်းကြောင့် Hong Kong Hang Seng အညွန့်ကိန်းနဲ့ Shanghai Composite အညွန့်ကိန်းတို့နှစ်ရာခိုင်နှုန်းကျော်တက်သွားပါတယ်။ Tokyo Nikkei အညွန့်ကိန်းကတော့ဈေးပိတ်ချိန်မှာ 1.3 ရာခိုင်နှုန်းဈေးကျပြီးတော့ပိတ်သွားပါတယ်။ဥရောပဈေးကွက်မှာလည်းအဓိကအစုရှယ်ယာဈေးတွေ1ရာခိုင်နှုန်းဝင်းကျင်ဈေးတက်ပါတယ်။ကုန်သွယ်ရေးဆွေးနွေးမယ့်သတင်းအပြင် American မှာပြီးခဲ့တဲ့လတုန်းကအလုတ်ကင်သစ်တွေတိုးလာတယ်ဆိုတဲ့သတင်းကြောင့် American အစုရှယ်ယာဈေးတွေကလည်း New York မြို့ဈေးကွက်မှာဖွင့်ခင်မှာကိုအတက်ဈေးတွေဖြစ်ခဲ့တာပါအခုလောလောဆယ်ဈေးဖွင့်တဲ့အခါမှာလဲဈေးတွေတက်နေပါတယ် iPhone iPad စတဲ့ Apple ထုတ်ကွန်ပျူတာတွေရဲ့ရောင်းအားတရုတ်နိုင်ငံမှာပြီးခဲ့တဲ့လတုန်းကတိတိတသားကျဆင်းသွားတယ်လို့ Apple ကုမ္ပဏီကကြာသပတေးနေ့ကထုတ်ပြန်ပြောကြားပေးခဲ့ပြီးတဲ့နောက်မှာကမ္ဘာတဝန်းအစုရှယ်ယာဈေးတွေကျခဲ့တာပါကုန်သွယ်ရေးဆိုင်ရာတင်မာမှုတွေကိုဆွေးနွေးဖို့အတွက် American ကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့ Beijing မြို့တော်ကိုရှေ့သတင်းပတ်ထည့်လာရောက်ပြီးတော့နှစ်ရက်ဆွေးနွေးမှုတွေလုပ်ဖို့ရှိတယ်လို့တရုတ်အစိုးရကဒီကနေ့ကြေညာခဲ့ပြီးတဲ့နောက်မှာတော့အစုရှယ်ယာဈေးတွေပြန်တက်နေတာဖြစ်ပါတယ်
။ဝန်ကြီးချုပ်အင်္ဂလန်မှာခဲပါဝင်ရာနဲ့ချီတဲ့ဂျာမန်နိုင်ငံရေးသမားတွေရဲ့ပုဂ္ဂိုလ်ရေးဆိုင်ရာသတင်းချက်လက်တွေကို Internet တိုက်ခတ်သူ Hackers တွေပေါက်ထွင်းရယူခဲ့ကြပြီး Twitter လူမှုကွန်ရက်မှာဖြန့်ဝေခဲ့တဲ့အကြောင်းဂျာမန်ဆွေးရကပြောလိုက်ပါတယ်။ရန်နဲ့ချီရဲ့နိုင်ငံရေးသမားတွေထင်ရှားတဲ့ပုဂ္ဂိုလ်ရဲ့ကိုယ်ရုပ်ကိုယ်တော်အချက်လက်တွေမှတ်တမ်းမှတ်ရတွေကိုအင်တာနက်မှာဖြန့်ဝေခဲ့တာဖြစ်တဲ့အကြောင်းနဲ့အစိုးရအနေနဲ့အလေးနက်ထားခိုင်တွယ်ဆောင်ရနေတဲ့အကြောင်းဗာလင်မြို့မှာကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲတွင်ဂျာမန်အစိုးရပြောခွင့်ရမာတီနာဖိုက်စ်ကဒီနေ့ပဲပြောလိုက်တာပါ။ကနဦးဆက်စစ်လေးလက်ချက်အရဝန်ကြီးချုပ်ယုံကအရေးကြီးတဲ့သတင်းချက်လက်တွေပေါက်ကြားတာမတွေ့ရကြောင်းလည်းပြောပါရတယ်။ နေရာလိပ်စာတွေလက်ကင်ဖုန်းနံပါတ်တွေစာရီကိုရေးအချက်လက်မှတ်တမ်းမိတ်တူတွေအပြင်တချို့လူတွေရဲ့ငွေပေးချေတဲ့မှတ်တမ်းတွေ credit အကျိုးအကတ်တွေနဲ့ပတ်သက်တာတွေကိုပါ Twitter လူမှုကွန်ရက်မှာပြီးခဲ့တဲ့ဒီဇင်ဘာလတည်းဖြန့်ခဲ့တာဖြစ်ပေမဲ့ဒီသတင်းပတ်တဲ့ရောက်မှတီးခဲ့ကြတာပါသတင်းအချက်လက်တွေခိုးယူခံရတဲ့အထက်မှာတော့နိုင်ငံရေးသမားတွေသာမကနာမည်ကျော်တွေသတင်းသမားတွေလည်းပါဝင်ပါတယ်ဖောက်ထွင်းခံရတဲ့သတင်းတွေကိုတော့ဂျာမန်သတင်းစာ Bright နဲ့ RBB ရုပ်မြင်သံကြားဌာနတို့ကအရင်ဆုံးဖော်ပြခဲ့တာဖြစ်ပါတယ်
ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံရဲ့ရွေးကောက်ပွဲရလဒ်တွေကိုမှန်မှန်ကန်ကန်ထုတ်ပြန်ဖို့အတွက်အမေရိကန်ကတောင်းဆိုလိုက်ပါတယ်။ကွန်ဂိုနိုင်ငံရဲ့ဒီမိုကရေစီစနစ်ကိုထိခိုက်အောင်လုပ်တဲ့သူဘယ်သူကိုမဆိုပိတ်ဆို့တန်ခတ်အရေးယူမှဖြစ်တယ်လို့လည်းသတိပေးပါရယ်။ကွန်ဂိုနိုင်ငံရဲ့ငြိမ်းချမ်းရေးလုံခြုံရေးနဲ့တည်ငြိမ်မှုတွေကိုချိန်ချောက်သူတွေဒါမှမဟုတ်အကျဉ်ပြက်ချစားမှုအကျိုးခံစားနေသူတွေကိုအမေရိကန်ကလက်ခံကြိုးစားမှာမဟုတ်တယ်လို့အမေရိကန်ဗန်နာရေးစနစ်ကနေပြီးတော့အဆက်ဖြတ်ခံရမှဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရရောဘတ်ပါလာဒီနိုကမနေ့တုန်းကပဲသတိပေးခဲ့တာပါရွေးကောက်ပွဲကော်မရှင်အကြီးအကဲကော်နီလီနန်ဂါကတော့ဒီဇင်ဘာ30ရက်နေ့ကကျင်းပခဲ့တဲ့ဒီသမ္မတရွေးကောက်ပွဲရလဒ်တွေကိုရေတွက်တဲ့လုပ်ငန်းစဉ်တွေနှိမ့်ွေ့နေတာကြောင့်ရလဒ်တွေကိုထုတ်ပြန်နိုင်ဖို့အကြံကြားနိုင်ကြောင်းသတင်းတောက်တွေကိုကန်ရှာဆန်မျိုးတော်မှပြောကြားခဲ့ပါတယ်။လမ်းပန်းဆက်သွယ်ရေးဖွံ့ဖြိုးမှုနှိမ့်ကြတဲ့ကွန်ဂိုနိုင်ငံတဝမ်းမဲယုံတွေကနေပြီးတော့မဲအလုံးရဲ့20ရာခိုင်နှုန်းလောက်သာလက်ခံရရှိထားတယ်လို့ပြောပါတယ်။လူတွေကိုကိုယ်တိုင်စုဆောင်းကောက်ယူနေပေမဲ့မဲရည်အတွက်တဲ့လုပ်ငန်းတွေမှာအထောက်အကူမဖြစ်ဘူးလို့ပဲပြောပါရဲမူလာတော့ကတော့ရွေးကောက်ပွဲမဲရလတ်တွေကိုအင်တာနက်ကနေစုဆောင်းဖို့ကော်မရှင်ကရည်ရွယ်ထားခဲ့တာဖြစ်ပေမဲ့ဒီစနစ်ဟာမဲမတမာမှုတွေလုပ်နိုင်တဲ့အန္တရာယ်ရှိတဲ့ဆိုပြီးတော့အတိုက်အခံတွေကကန့်ကွက်တဲ့အတွက်အစီအစဉ်ကိုဖျက်ခဲ့တာဖြစ်ပါတယ်
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချာနေညာပဲသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ပပတ်ပူပိုင်းမုံနိုင်ဒီနေ့ထိုင်းနိုင်ငံတောင်ပိုင်းကုန်းတွင်းပိုင်းကိုဝင်ရောက်လာရမှာမိုးတိထန့်စွာရွာသွန်းပြီးလေပြင်းတွေတိုက်ခတ်နေတယ်လို့ပြည်လည်ပြည်မှာလည်းလှိုင်းကြည့်နေပါတယ်။နှစ်ပေါင်း30အတွင်းအဆိုးဆုံးဖြစ်မယ်လို့ခန့်မှန်းထားတဲ့မုံနိုင်ဟာဒေသစံတကြီးမုံလယ်12နာရီ45မိနစ်မှာနှာခေါင်းစီသမာရပြည်နယ်ကိုဝင်ရောက်လာတာဖြစ်တဲ့ကြောင့်လည်းထိုင်းနိုင်ငံမိုးလေတာဌာနကပြောပါတယ်။ထိုင်းပြည်နယ်ကမိုးတိထန့်စွာရွာသွန်းနေတဲ့အတွက်အာဏာပိုင်တွေကဂရုသင်္ဘောပြည့်စုံမှုတွေရပ်ဆိုင်းလိုက်တယ်လို့မုံနိုင်ဟာထိုင်းနိုင်ငံတောင်ပိုင်းကနမေကျော်ပန်းပြေကန်းချီရေးစီဥတီရွေးရှာမယ်လို့ခန့်မှန်းထားတဲ့အတွက်ဒေသခံတွေနဲ့ခီးသွားတွေကိုလည်းပေးလို့ရပြောင်းရွှေ့ပေးထားပါတယ်ဒေသခံစံနေချင်းတောက်ချာနေမုံလွယ်ပိုင်း2နာရီကနေနောက်တစ်နေ့စနေနေ့မနေ့ပိုင်းထိဒေသခံတွေနဲ့ခီးသွားတွေအပြင်းမထွက်ကြဖို့လည်းတာဝန်ရှိသူတွေကတိုက်တွန်းထားပါတယ်ပါဘက်မုံနဲ့ဟာမနေ့ပတ်မှာအားပြော့သွားမယ်လို့ခန့်မှန်းထားပေမဲ့အိန္ဒိယမြန်မာနိုင်ငံကဒေသတော်တော်များမှာမိုးဆက်လက်ရွာသွန်းနေတဲ့အကြောင်းလဲမိုးလေဝသနဲ့ဇလဗေဒညှဉ်းချမှုဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်ပင်လယ်ပြင်နဲ့ကန်ယူရန်ဒေသတွေမှာတော့မိုးတက်လေပြင်းတွေနဲ့လှိုင်းကြီးနိုင်တဲ့အကြောင်းလဲသတိပေးထားတာပါ
ကနေဒါနိုင်ငံကတရုတ်ဒီပညာကုမ္ပဏီ Huawei ရဲ့အကြီးအကဲမောင်ဝဲကျိုးကိုဖမ်းဆီးခဲ့ပြီးတဲ့နောက်ပိုင်းမှာကနေဒါနိုင်ငံသား73ယောက်တရုတ်နိုင်ငံမှာဖမ်းဆီးခံခဲ့ရတယ်လို့ကနေဒါကပြောကြားခဲ့ပါတယ်73ယောက်ထဲက8ယောက်ကိုတော့ပြန်လွတ်ပေးခဲ့တယ်လို့ကနေဒါအစိုးရကကြာသာရေးနေတော့ကကြေညာချက်ထုတ်ပြန်ခဲ့တာပါဘလို့မှုတွေနဲ့ဖမ်းခံခဲ့ရတယ်လဲဆိုတာကိုတော့အသေးစိတ်ဖော်ပြထားခြင်းမရှိပါဘူးအခုလို့အစိုးရကကြေညာချက်မထုတ်ခင်ကတရုတ်မှာဖမ်းဆီးခံရတဲ့ကနေဒါနိုင်ငံသား3ယောက်ပဲရှိတယ်လို့အများသိထားကြတာပါအီရန်ပေါ်ချထားတဲ့အမေရိကန်အစိုးရရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုချိုးဖောက်ပြီးဗန်ဒါရေးဆိုင်ရာအလွှဲအပြောင်းတွေလုပ်ခဲ့တယ်လို့ဆိုတဲ့မန်ဝမ်ဂျိုးကိုဖမ်းဆီးဖို့အမေရိကန်ရဲ့တောင်းဆိုမှုအရကနေဒါအစိုးရကဒီဇင်ဘာ10ရက်နေ့ကသူ့ကိုဖမ်းဆီးခဲ့တာပါမဝန်ကျိုးကိုဖမ်းဆီးမှုနဲ့ကနေဒါနိုင်ငံသားတွေတရုတ်မှဖမ်းဆီးခံရမှုဆက်ဆက်မှုမရှိဘူးလို့တရုတ်အစိုးရကတကြိမ်ကြာကပြောကြားခဲ့ပါတယ်ဒါပေမဲ့ကနေဒါကတရုတ်နိုင်ငံသားတွေကိုဖမ်းလို့တရုတ်ကကနေဒါနိုင်ငံသားတွေကိုပြန်ဖမ်းတာဖြစ်တယ်လို့ဘေကျင်းအခြေစိုက်အနောက်တိုင်းသံတမန်တွေကတော့သုံးသပ်နေကြပါတယ်
အိန္ဒိယနိုင်ငံမှာကလေးမွေးနိုင်တဲ့အသက်အရွယ်အမျိုးသမီးတွေကိုဘာသာရေးအရအထွတ်မြတ်ထားတဲ့နေရာတွေကိုဝင်ဝင်မပေးဖို့ရာဇဝင်နဲ့ချီတားမြစ်ထားတာကိုအံတုပြီးနိုင်ငံတောင်ပိုင်းကဟိန္ဒူဘုရားကျောင်းနဲ့တတိယမြောက်အမျိုးသမီးတူထပ်မံဝင်ရောက်တဲ့အကြောင်းသတင်းတွေဖော်ပြနေပါတယ်ကေရလာပြည်နယ်ကဘုရားကျောင်းထဲကိုမနေ့ညပိုင်းမှာပဲအမျိုးသမီးတူထပ်မံဝင်ရောက်ပြီးအချင်းဒီရဲရဲကိုစောင့်ကြည့်နေတဲ့အကြောင်းလဲဒေသခံရဲရဲရှိသူကိုကူကားပြီး AFP သတင်းဌာနကဖော်ပြခဲ့တာပါ ပူဇော်ကြောမဲ့ပစ္စည်းတွေနဲ့အတူအသက်46နှစ်အရွယ်သတိလင်ငံနိုင်ငံသူအမျိုးသမီးဟိန်းနူဖျားကြောင့်နဲ့ဝင်သွားတဲ့လွန်ကျွေးမတန်းတင်ကင်မရာကမြင်ကွင်းကိုလည်းရဲတပ်ဖွဲ့ကထုတ်ပြန်ခဲ့တာကိုဒေသခံသတင်းတွေမှာဖော်ပြထားပါတယ်။ကေရလာပြည်နယ်ကတောင်ပေါ်ဖျားကြောင့်တစ်ခုဖြစ်တဲ့ဆာရီမာလာကိုဒေသခံရဲတပ်ဖွဲ့ဝင်တွေအဆောက်ရှောက်နဲ့အမျိုးသမီးနှစ်ဦးဗရုနိကဝင်ရောက်ခဲ့ပြီးတဲ့နောက်မှာတော့ကန့်ကွက်ဆန္ဒပြပွဲတွေလည်းပေါ်ပေါက်ခဲ့တာပါ။ဆန္ဒပြပွဲတွေမှာပါဝင်ခဲ့ကြသူလူပေါင်း950ကျော်ကိုတော့အိန္ဒိယရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်
။နှင်းဖုံးနေတဲ့မျက်နှာပြင်မျိုးဖြစ်နေတဲ့လကဘာရဲ့မှောင်နေတဲ့ဘက်အချမ်းကိုတရုတ်လာစင်းရင်ငယ် Jade Rabbit 2သွားရောက်စူးစမ်းနိုင်ခဲ့ပါတယ်။ကဘာဘက်ကိုမျက်နှာမူနေတဲ့လကဘာဘက်အချမ်းကိုတရုတ်အာကာသစူးစမ်းရေးရင်ငယ် Changi 4ဂျာတာဘရင်းတွေကဆင်းသက်နိုင်ခဲ့ပြီး12နာရီလောက်အကြာမှာပဲလာစင်းရင်ငယ် Jade Rabbit 2ကလကဘာရဲ့မှောင်နေတဲ့ဘက်အချမ်းကိုမောင်းနှင်သွားခဲ့တာပါ။လာစင်းရင်ငယ်ထွက်ခွာသွားလို့ကြံခဲ့တဲ့ဘိန်းရာတွေကိုတရုတ်အာကာသစူးစမ်းရေးအေဂျင်စီကဓာတ်ပုံတွေထုတ်ပြန်ခဲ့ပါတယ်။လာစင်းရင်ငယ်လေးအတွက်သိမ်းခဲ့တဲ့ခြေလှမ်းတစ်ခုဖြစ်ပေမဲ့တရုတ်နိုင်ငံအတွက်ကြီးမားတဲ့ခြေလှမ်းကြီးဖြစ်တယ်လို့ဒီလကဘာစူးစမ်းရေးစီမံကိန်းရဲ့အကြီးအကဲကပြောကြားခဲ့ပါတယ်။ Jade Rabbit 2လာစင်းရင်ငယ်မှာဘိန်း6ဘိန်းပါတဲ့အတွက်ဘိန်းတစ်ခုပြတ်သွားရင်နောက်မှာကြံတဲ့ဘိန်းတွေနဲ့ဆက်သွားနိုင်မှာဖြစ်ပါတယ်။တနအီကိုအကွာအဝေးမီတာ200နှုန်းနဲ့အမြန်ဆုံးသွားနိုင်တဲ့ဒီရင်လေးဟာ20ဒီဂရီလောက်မတ်ဆောက်တဲ့တောင်ကုန်းကိုတက်နိုင်တယ်လို့ရှစ်လက်မလောက်မြင့်တဲ့အဖုထစ်တွေကိုလည်းကြော်လွှားသားနိုင်ပါတယ်။လကဘာပေါ်မှာဆင်းသက်နေတဲ့ Changi 4အာကာသစူးစမ်းရေးယာဉ်ကနေပြီးတော့နက္ခတ္တဗေဒနဲ့ဆိုင်တဲ့လေ့လာမှုတွေကိုလုပ်မှဖြစ်တဲ့အပြင်လမျက်နှာပြင်ပေါ်မှာဗေဒတ်တတုတွေရှိနေတယ်လဲဆိုတာနဲ့ပတ်ဝန်းကျင်အနေအထားတွေကိုလေ့လာမှဖြစ်ပါတယ်ရှင
်။ထိတ်တဲအောင်မြန်မာနေနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးကြတာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်အခုဆက်ပြီးတော့သတင်းလွှာတွေကိုထုတ်လွှင့်ပေးခြင်းပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဦးစီးကျင်းပတဲ့82နှစ်မြောက်လွတ်လပ်ရေးနေ့အခမ်းအနားကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပထမဆုံးအကြိမ်သဝန်လွှာပေးပို့ခဲ့တယ်လို့ NLD ပြောခွင့်ရပုဂ္ဂိုလ်ကပြောပါရယ်အရင်နှစ်တွေကလွတ်လပ်ရေးနေ့တွေမှာတော့အထိမ်းအမှတ်အနေနဲ့ပို့စကတ်တွေကိုပဲနိုင်ငံရေးပါတီတွေစီကိုပေးပို့ခဲ့တာကနေဒီတစ်ခေါက်မှာတော့ရန်ကုန်တိုင်းစစ်ဌာနချုပ်ကလူကိုယ်တိုင်သဝန်လွှာလာရောက်ပေးပို့ခဲ့တာဖြစ်တယ်လို့ NLD ပြောခွင့်ရပုဂ္ဂိုလ်ကပြောပါရယ်ဒီအကြောင်းကို VOA သတင်းထောက်မတ်မီခါကရန်ကုန်မြို့ကနေသတင်းပေးပို့ထားပါရယ်ရှင
်အရင်နှစ်တွေတုန်းကတော့လွတ်လပ်ရေးနေ့မှာပို့စကတ်ကိုပဲပေးပို့ခဲ့ရကနေဒီနှစ်မှာတော့တဝင်းလွာပုံစံဖြစ်တဲ့အပြင်လူကိုယ်တိုင်လာပေးတာဖြစ်တဲ့အကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရပုဂ္ဂိုလ်ဒေါက်တာမြို့ညွန့်ကပြောပါတယ်
။ဟုတ်ဒီလိုခင်ဗျာကျွန်တော်အရင်နှစ်တည်းကပို့စကတ်သဘောမျိုးစားလိုက်ကြပဲလာတာ။ဒီတစ်ခါကျတော့ရန်ကုန်တိုင်းစစ်ဌာနချုပ်ကနေကိုယ်တိုင်လာပြီးပေးတယ်။တော့ပုံစံကလည်းဟိုကျွန်တော်တဝင်းလွာသဘောမျိုးစံနေပေါ့ဗျာ။အဲဒါကြောင့်ကျွန်တော်တို့ကဒါပထမဆုံးလို့ပြောလိုက်တာပါ။အဲ့လိုဟိုပို့စကတ်သဘောမျိုးပို့တာကတော့အရင်ရှိခဲ့ဘူးလေ
82နှစ်မြောက်လွတ်လပ်ရေးနေ့အခမ်းအနားကိုဇန်နဝါရီလ4ရက်နေ့ကရန်ကုန်မြို့ဗဟန်းမြို့နယ်မှာရှိတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုဌာနချုပ်မှာကျင်းပခဲ့တာပါတဝင်းလွာမှာပါဝင်လာတဲ့ပတ်သက်ပြီးဒေါက်တာမြွညွန့်က
လွတ်လပ်ရေးနေ့နော်နေသူနေမြတ်မှာသူကနှုတ်ခွန်းဆက်စကားလေးတစ်ခုမင်းပို့လိုက်တာပါသူကကျွန်တော်ဒီလွတ်လပ်ရေးနေ့အတွက်သူနှုတ်ခွန်းဆက်ပါတယ်ဆိုတဲ့အကြောင်းပါပဲခင်ဗျာ
ဒီလိုပေးပို့တာနဲ့ပတ်သက်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရပုဂ္ဂိုလ်ဒေါက်တာမျိုးညွန့်ကတော့အကောင်းမြင်သုံးသပ်ပြောဆိုလိုက်ပါတယ်
။ဟုတ်ဒါကတော့ကျွန်တော်တို့ဟိုအနာယပါတီရဲ့နော်တမရောဟာနိုင်ငံတော်မှာရေးပါတဲ့တောင်းလေးထားဆောင်နေတာဖြစ်တော့ဒီဖွဲ့စည်းနှစ်ခုကြားမှာဒီလိုရင်းနှီးတဲ့ဆက်ဆံရေးရှိတာတော့ကျွန်တော်တို့အကောင်းမကရှုမြင်ပါတယ်ခင်ဗျ။အဲဒီတော့ဒီနိုင်ငံအတွက်ကောင်းတဲ့နော်အပြုဘောဆောင်တဲ့အရေးကြီးဖြစ်တယ်လို့ကျွန်တော်တို့ကတော့သုံးသပ်ပါတယ်
။မြမအရေးလေးလာသုံးသပ်သူဒေါက်တာရံမျိုးသိန်းကတော့ဒီလိုတဝင်းလွာပေးပို့တဲ့အပေါ်တိတ်ထူးခြားလှတဲ့ကိစ္စတစ်ခုအဖြစ်မမြင်မိပါဘူး
။လက်ရှိဒီမြမနိုင်ငံရဲ့ဒီမိုကရေစီပြုတင်တောင်းလဲရေးနဲ့ဒီအမျိုးသားပြည်နယ်တက်မြက်ရေးလုပ်ငန်းစဉ်မှာဒီအရေးပဲစစ်ပဲဆက်ဆံရေးပို့ပြီးတော့ကောင်းလာဖို့ကတော့အရေးကြီးတယ်လို့မြင်တယ်။ဒါတော့လည်းပဲနော်အဲဒီ90ချိန်မြောက်ဒီလွတ်လပ်ရေးနေ့မှာနော်ဒီတက်မတော်ဘက်ကဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပါအဝင်ပေါ့နော်ဒီပါတီအချို့နဲ့တိုင်းရင်းသားပါတီအချို့ကိုတောင်းလာပေးပို့တာကတော့ဒါကလူယိုးလုံးစင်နော်ဟိုတမယိုးကြခြေလမ်းတစ်ခုလို့ပဲကျွန်တော်မြင်တယ်ဟိုတိတ်တံမြင်တာလေးပေါ့လေဒါအပြောင်းလဲတစ်ခုတိုးတက်မှုတစ်ခုလို့ပြောဖို့တော့ ဖြစ်တယ်လို့ကျွန်တော်မြင်တယ
် NLD ပါတီကကျင်းပတဲ့လွတ်လပ်ရေးနေ့အခမ်းအနားကို NLD ပါတီဝင်တွေနိုင်ငံရေးပါတီတွေနိုင်ငံတကာတန်တမန်တွေတက်ရောက်ခဲ့ကြပြီးတဝင်းလွှာတွေပြပုတ်ခဲ့ပါတယ်ဒီကနေ့မှာတမရော်ကာကွယ်ရေးဦးစီးချုပ်ကတခြားနိုင်ငံရေးပါတီတွေစီကိုပါတဝင်းလွှာတွေပြပုတ်ခဲ့တာပါVOA ကအတည်ပြုနိုင်တဲ့လောက်မှာတော့ NLD ပါတီအပြင်လူပောင်တေပါတီအမျိုးသားဒီမိုကရေစီအင်အားစုပါတီတို့ပါဝင်တယ်လို့အမျိုးသားဒီမိုကရေစီအင်အားစုပါတီဥက္ကဋ္ဌဦးခင်မောင်ဆွေကလည်းရန်ကုန်တိုင်းစစ်ဌာနချုပ်ကလူကိုယ်တိုင်လာရောက်ပေးပို့ခဲ့တာကိုလက်ခံရရှိတဲ့အကြောင်းအတည်ပြုပြောဆိုထားပါတယ်ရှင်
မမေခါတရင်ပြပို့ခဲ့ရပါတစ်ဆက်တည်းမှာပဲထိုင်းမြန်မာနယ်စပ်ကရွှေပြောင်းစာတင်ကျောင်းတွေမှာလဲမြမလွတ်လွတ်ရေးနဲ့ပတ်သက်တဲ့အခမ်းအနားတွေနဲ့လှုပ်ရှားမှုတွေကိုကျင်းပခဲ့တဲ့အကြောင်းကိုနားဆင်ရပါမယ်မအေးမာကတရင်ပြပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်ဖြစ်တဲ့တက္ကရာနယ်ကစာတင်ကျောင်းတွေမှာတော့မြမလွတ်လွတ်ရေးနဲ့ပတ်သက်လို့အခမ်းအနားတွေနဲ့ကလေးတွေအတွက်အထင်းအမှတ်ပျော်ပွဲရှင်ပွဲတွေအားကစားပွဲတွေကိုလဲကျင်းပပေးခဲ့တာပါလူလက်ရင်းနေနဲ့ပတ်သက်ပြီးဘာကြောင့်ကျင်းပရတယ်လဲဆိုတာကိုတော့ရွှေပြောင်းဆရာမများအစည်းအရုံးရဲ့ဥက္ကဋ္ဌဒေါ်ရွှေစင်ဝင်းကအခုလိုပြောပြပါဗျာ
။ဘာကြောင့်ဒီလိုကျင်းပရလဲဆိုတော့ကျွန်တော်တို့ဒီရွှေပြောင်းကျောင်းကြီးကဆိုင်းနယ်ဆက်မှာဖွင့်ထားတဲ့ဆိုပေမဲ့မြန်မာပြည်ကလာတဲ့တိုင်းရင်းသားလူမျိုးပေါင်းစုံရဲ့အလုပ်သမားရဲ့အလုပ်သမားတွေရဲ့စာရင်းတွေဖြစ်ကြတယ်။တို့ဒီတစ်ချိန်မှာဒီကိုကျင်းပကြမယ်လူသားရင်းမြစ်တွေဖြစ်ကြတယ်။ဒါကြောင့်မို့ဒီကလေးတွေအတွက်လူလည်ရင်းကြီးဆိုတာဖြစ်ပေါ်လူလည်ရင်းကြီးဖြစ်ပေါ်ပါဘူးလူလည်ရင်းကြီးနဲ့တက်ဆိုင်တဲ့အကြောင်းအရာတွေဟိုကျွန်တော်တို့ကသိကြရတယ်ပေါ့နော
်ထိုင်းမြန်မာနယ်စပ်မှာရှေ့ပြောင်းစာတင်ကျောင်းပေါင်း68ကျောင်းနဲ့ကျောင်းခွဲတွေနဲ့ဆိုရင်ကျောင်းပေါင်း80ကျော်ရှိပြီးကျောင်းသားပေါင်း 12,000 ကျော်စာတင်ကြားနေကြတာဖြစ်ပါတယ်လူလည်ရင်းကြီးကိုတော့မဲဆောက်မှာရှိတဲ့မင်းမဟော်ကျောင်းအပါဝင်ကျောင်းတချို့မှာကျင်းပခဲ့ကြပါတယ်ရှင
်မအေးမှာသတင်းပေးပို့ထားတာပါရှင်အခုဆက်ပြီးတော့မြန်မာနိုင်ငံမှာစက်မှုလက်မှုလုပ်ငန်းတွေအခက်အခဲနဲ့ရင်ဆိုင်နေရတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာရှိတဲ့အသေးစားနဲ့အလတ်စားစက်မှုလက်မှုလုပ်ငန်းတွေအနေနဲ့လက်ရှိမှာစီးပွားရေးအခက်အခဲတွေနဲ့ရင်ဆိုင်နေရပြီးရေရှည်ရပ်တည်နိုင်မှုအတွက်အစိုးရအနေနဲ့ထောက်ပံ့မှုတွေကိုဒီထက်မကလုပ်ပေးဖို့လိုတယ်လို့ပြောပါရယ်။ဒီကနေ့ကစလို့ရန်ကုန်မြို့ကံတော်ကြီးမျော်စင်ကျွန်းထဲမှာ3ရက်တာကျင်းပပြုလုပ်နေတဲ့ Made in Myanmar ဒေသထွက်ကုန်ရောင်းချပွဲမှာစီးပွားရေးလုပ်ငန်းရှင်တွေကပြောတာပါ။ကိုယ်တိုင်သွားရောက်တင်ယူခဲ့တဲ့ကိုကောင်းဆန်ဟင်းကတင်ဆက်ပေးထားပါရယ်ရှင်
။မြန်မာနိုင်ငံမှာကီရင်ထွက်ကုန်လုပ်ငန်းတစ်ခုကိုနှစ်နှစ်ကျော်ကြာလုပ်ကိုင်နေတဲ့စီးပွားရေးလုပ်ငန်းရှင်ဦးနေဟုကလက်ရှိရင်ဆိုင်နေရတဲ့အခက်အခဲကိုအခုလိုပြောပါရယ်
။တိကျကတော့ဒီနီးပညာပေါ့ကျွန်တော်တို့ဒီ SME လုပ်ငန်းတွေမှာဟိုဟာပထမဆုံးတွေ့ကြုံရတဲ့နီးပညာနှစ်ချက်ကတော့ဘန်နာရေးဘာနာရီ၃ချက်ကတော့ဈေးကွက်အဲ့ဒီ၃ခုတော့အဓိကထားပြောကြတယ်။နီးပညာဆိုတော့ကျွန်တော်ဒီလုပ်ငန်းတွေမှာလုပ်တဲ့အခါမှာဘယ်တွေကဘလို့စံနေနေတာနိုင်ငံတကာစံနေနေမှီတယ်ဘယ်စံနေရနိုင်ငံတကာစံမမီဘူးပဲကေဂျင်းနီးပညာမှာဘလို့ပဲကေဂျင်းဟိုပစ္စည်းမျိုးတွေသုံးရမယ်အဲ့လိုဟာမျိုးတွေအဲ့နီးပညာတွေလိုအပ်ပါတယ်။နှိချက်ကတော့ဘန်နာရီပေါ့ဘန်နာရီကတော့ခုနပြောလို့လုပ်ငန်းလေပတ်လာတဲ့အချိန်ကြာလာတဲ့အမျှကျွန်တော်တို့ကဒီဟောပေါ့ cash flow ပေါ့လုပ်ငန်းလုပ်ငန်းလိုအပ်တဲ့ငွေပမာဏကလည်းပိုပြီးတော့လိုလာပါတယ်။သုံးချက်ကတော့ဈေးကွက်ပေါ့။ဈေးကွက်ဆိုတဲ့အခါမှာအခုကျွန်တော်တို့ကတယောက်ချင်းစီပဲစူးစမ်းနေရတဲ့အခါမျိုးမှာဒီပြည်တွင်းဈေးကွက်ပဲဖြစ်ပြည်ပဈေးကွက်ပဲဖြစ်ကျွန်တော်တို့တယောက်ချင်းစူးစမ်းရတဲ့အခါပေါ့နော်။ဒီနိုင်ငံတော်ကလည်းဘာမှဟိုပံ့ပိုးပေးမှုမရှိတဲ့အခါမျိုးမှာကျွန်တော်တို့ကဒီဈေးကွက်ရရှိဖို့ကဟိုတော်တော်လေးအခက်အခဲရှိပါတယ
်။ရွှေစီတော်ပဲတန့်စီလုပ်ငန်းကမဆုစုမြက်ကတော့အစိုးရအနေနဲ့တောင်သူတွေကိုဒီပညာထောက်ပံ့ပေးမှုတွေလိုအပ်တယ်လို့ဆိုပါတယ်
။အမတို့ဘက်တွေကကြတော့အတူတပင်အဲ့လိုမျိုးဒီ FDA ကိစ္စတွေပြီးသွားပြီဆိုလို့ရှိရင်တခြားအဲ့လိုမျိုး licensing ကိစ္စတွေမှာနည်းနည်းအဲ့လို shop ပေါ်တာမ shop ပေါ်တာထက်လုပ်ငန်းတွေကိုလုပ်တဲ့အချိန်မှာလည်းမြင်မြန်ဆက်ဆံလေးတွေကူညီပေးနိုင်တယ်ဆိုလို့ရှိရင်တော့ပိုပြီးကောင်းတာပေါ့။ဘာလို့ဆိုတော့ဒါကျမအေးရစစ်တယ်ဆိုတာလည်းစစ်တဲ့နေကိစ္စပဲလေ။အဲ့တော့shop ပေါ်တာမ shop ပေါ်တာမပြောချင်ဘူး။ဒါပေမဲ့အဲ့လိုမျိုးဟိုလုပ်ငန်းတွေပုံမြန်အောင်လို့ကူညီပေးနေရင်တော့ပိုကောင်းတာပေါ့နော်။
ဆိုင်ကောင်မျိုးကနော်ကြီးမျိုးစင်ကျွန်းထဲမှာဒီကနေ့ကစပြီး3ရက်ကြာကျင်းပမယ်မင်းအင်မြန်မာအပွဲကျင်းပပြုလုပ်ရတဲ့ရည်ရွယ်ချက်နဲ့ပတ်သက်ပြီးစီစဉ်သူမတ်စုဤမေကအခုလိုပြောပါရယ
်ဟုတ်ညီမတို့ဒီတငယ်ချင်း3ရက်တိုင်မြင်ရနေပေါ့နော်ဒီဒီမှာဖြစ်တဲ့ပစ္စည်းလေးတွေကခုနောက်ပိုင်းအရန်အခုမှကောင်းလာပြီမဟုတ်ရန်ခွတ်တို့လိုမျိုးပေါ့နော်တခြားပစ္စည်းလေးတွေကလည်းအရည်သွေးမိရာတွေနိုင်ငံတကာနဲ့ရေမောင်တန်းနိုင်တဲ့ပစ္စည်းလေးအများကြီးရှိတယ်အဲ့တော့ကြတော့ပစ္စည်းတစ်ခုရှင်လာရဲဆိုလို့ရှင်ပေါ့နော်ပြည်တွင်းနဲ့ပြည်ပနဲ့ဆိုလို့ရှင်ဈေးလည်းတိတ်မကွာဆိုရှင်ပြည်တွင်းမြို့ကိုပဲအားပေးစေချင်တယ်ပြီးတော့ဒီပစ္စည်းလေးကိုတနေရာတည်းမှာတစုတူဝေးရရှိစေချင်တယ်ပေါ့နော်အဲ့တော့မှလာကြည့်ရလူတွေကလည်းအော်ဒီလိုမျိုးအများကြီးရှိတယ်ဆိုတော့တခါလေလည်း awareness ရရပေါ့အခုညီမတို့ပြည်တွင်းမှာရှိတဲ့ပစ္စည်းကောင်းလေးဆိုလို့ရှင် social media မှာဆက်ပေါ်လိုက်ပြီးနောက်ထပ်သူ့ထက်ကောင်းသူ့လိုမျိုးကောင်းတဲ့ပစ္စည်းတစ်ခုရှိလို့ရှင်လို့ trend ကမိန်မိန်သွားတာမျိုးရှိရပေါ့နော်အဲ့တော့ကြာပြန်ပြီးမေ့သွားတာမျိုးရှိရအဲ့တော့ဒီမှာ ဒီဆိုင်ပွဲမိတ်ဒီမှာပွဲကိုလှုပ်ချင်အားဖြင့်ဒီဆိုင်ငန်းရှင်တို့နေရာထဲမှာတစုတစည်းတွေ့စေချင်လို့ပါရှင့
်အခုလိုဇေယောင်းပွဲတော်တွေကနေတဆင့်နိုင်ငံတကာဇေယောင်းပွဲတွေပြပွဲတွေကိုပါပါဝင်ပြသနိုင်ဖို့လှုပ်ဆောင်နေတယ်လို့စစ်မှုကြီးကြပ်ရေးနဲ့စစ်စေးရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါ်အေးဝင်းကအခုလိုပြောပါတယ်
ပွဲကိုနိုင်ငံခြားသားတွေကလည်းကြည်နေတာရောက်ရှိနေတဲ့ပြည်တွင်းနိုင်ငံခြားသားတွေကလည်းပြန်မိတ်ဆက်ပြီးတော့ FDI တွေနဲ့ချိတ်ပေးတာ export လုပ်တာဒါတွေလည်းကျမတို့အများကြီးတွေ့ရတယ်။နောက်ဒီမှာကျမတို့စုတွေလည်းပြန်ခိုင်းပြီးတော့အောင်မြင်တဲ့လူတွေဆိုလဲဒါကျမတို့က international market ကိုပါသူတို့ trade fair တွေခေါ်သွားတာပေါ့နော်ခေါ်သွားတော့သူတို့တွေလည်းဒါအမစာတွေလည်းရတယ်။နောက်ဒီ international ရဲ့ practice တွေအတွေ့အကြုံတွေဒါတွေလည်းပိုသိလာတာပေါ့နော်။အဲ့တော့ကျမတို့ကတော့သူတို့ကိုအများကြီးမျှော်လင့်ထားတယ်
။ Made in Myanmarဒေသထွက်ကုန်ဈေးရောင်းပွဲမှာတော့ဒေသထွက်ကုန်ပစ္စည်းတွေလက်မှုပစ္စည်းတွေစားသောက်ကုန်တွေရောင်းချနေပြီးစီးပွားရေးလုပ်ငန်းရှင်တွေရဲ့စကားဝိုင်းတွေဆွေးနွေးပွဲတွေလည်းပြုလုပ်တော့မှာဖြစ်ပါတယ်မြန်မာနိုင်ငံအတွင်းကပြည်တွင်းစက်မှုလုပ်ငန်းအများစုဟာအသေးစား SME လုပ်ငန်းတွေဖြစ်ပြီးတွင်းကုန်အစားထိုးအတွက်ဆောင်ရွက်နေတဲ့လုပ်ငန်းကအများစုဖြစ်ပါတယ်ခင်ဗျာ
ကိုကောင်းဆန်ဟင်သတင်းပေးပို့ထားတာပါရှင်အခုတော့မနေ့ပြန်စနေညဓာတ်ရိုက်လေလိုင်းအစီအစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးပါရစေရှင်
တော်တော်ရှင်များရှင်စစ်ထောက်နိုင်ရေးအကြီးအကဲဟောင်းကိုမကြာသေးခင်တုန်းကအခမ်းအနားတစ်ခုမှာအယုအသေးပေးဆက်ဆံခဲ့တဲ့အတွက်ရန်ကုန်တိုင်းဝန်ကြီးချုပ်ပေါ်ဝေဖန်တန်တွေထွက်ပေါ်ခဲ့ပါတယ်။အချိန်ကဖိနှိပ်သူနဲ့ဖိနှိပ်ခံကြားရင်းနှီးတဲ့ဆက်ဆံရေးဟာမြန်မာနိုင်ငံမှာလိုအပ်နေတဲ့အမျိုးသားပြန်လည်တည်မြက်ရေးယုံကြည်မှုတည်ဆောက်ရေးမှာအထောက်အကူဖြစ်နိုင်ပါသလားဆိုတာကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။မျိုးသားပြန်လည်တည်မြဲရေးနဲ့ယုံကြည်မှုတည်ဆောက်ရေးစာရာတွေကိုဘယ်လိုပုံစံနဲ့တည်ဆောက်သင့်ပါလဲဆိုတာကိုလည်းသောတာရှင်တွေပါဝင်ဆွေးနွေးကြဖို့ကိုဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့တယ်လီဖုန်းနံပါတ် 1-232-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးတိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင
်။မနေ့ပြန်စနေညဓာတ်ရိုက်လေးတိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။အခုဆက်ပြီးတော့ American နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။American လွှတ်တော်အသစ်အတွက်အလုပ်လုပ်တဲ့နေရာမှာအပြန်အလှန်လေးစားမှုရှိဖို့နဲ့ပွင့်လင်းမြင်သာမှုရှိဖို့အောက်လွှတ်တော်ဥက္ကဋ္ဌအသစ် Nancy Pelosi ကတောင်းဆိုလိုက်ပါတယ်။ကြာသာပြီးနေ့ကပြုလုပ်တဲ့ကျန်းသစ္စာကြိမ်ဆိုပွဲအတွင်းလွှတ်တော်အမတ်တွေကို California အောက်လွှတ်တော်အမတ် Pelosi ကမိန့်ခွန်းပြောကြားခဲ့တာဖြစ်ပါတယ်။ဒါအပြင်လွှတ်တော်အနေနဲ့လည်း American ပြည်သူတွေအတွက်အလုပ်လုပ်ကြဖို့သူမကတောင်းဆိုလိုက်ပါတယ်။ VOA သတင်းတောက်ဇလာတီကာဟုတ်ရဲ့သတင်းပေးပို့ချက်ကိုကိုရနိုင်ကပြောပြပေးမှာပါ။
မကန်အောက်လွှတ်တော်ဥက္ကဋ္ဌအသစ်ဖြစ်လာတဲ့ Nancy Pelosi ဟာကြာသပတေးနေ့ကအောက်လွှတ်တော်မှာမိန့်ခွန်းမပြောခင်ဒီအောက်လွှတ်တော် Republican ခေါင်းဆောင် Kevin McCarthy စီကနေပြီးတော့လွှတ်တော်ဥက္ကဋ္ဌရဲ့အသုံးပြုတဲ့တူကိုလက်ခံရယူခဲ့ပါတယ
် When our new members take the oath our Congress will be refreshed and our democracy will be strengthened
လွှတ်တော်မှာအမတ်အသစ်တွေကျန်းသစ္စာကြိမ်ဆိုကြတဲ့အခါသူတို့ရဲ့အပြုသဘောဆောင်တဲ့အကောင်းမြင်ဝါဒအတွေ့အခေါ်အယူဆနဲ့မျိုးချစ်စိတ်ဓာတ်တွေကြောင့်မလို့ကျမတို့ရဲ့ဒီမိုကရေစီဟာပိုပြီးရှင်သန်ခိုင်မာမှာဖြစ်တယ်လို့ကွန်ဂရက်လွှတ်တော်ကလည်းအားသင့်လောက်နိုင်မှာဖြစ်ပါတယ်
။အမျိုးသမီးလွှတ်တော်အမတ်တရားကျော်ပေါဝင်တဲ့ဒီအောက်လွှတ်တော်ကိုဦးဆောင်ရမယ့်အတွက်သူ့အနေနဲ့ဂုဏ်ယူရဲလို့လဲကယ်လီဖိုးနီးယားပြည်နယ်ကဒီမိုကရက်လွှတ်တော်အမတ်ဖြစ်တဲ့ဥက္ကဋ္ဌဖလိုစီကပြောပါတယ်။ဒါဟာအမေရိကန်လွှတ်တော်သမိုင်းမှာအမျိုးသမီးအမတ်အရေးအတွက်အများဆုံးဖြစ်တယ်လို့အမျိုးသမီးတွေစတင်မဲပေးခွင့်ရတာအကျဉ်းတရားမြောက်လည်းဖြစ်ပါတယ်။အောက်လွှတ်တော်အမတ်ဒီအနေနဲ့လဲကိစ္စရပ်တွေကိုဖြေရှင်းဖို့အတွက်ပူးပေါင်းဆောင်ရွက်ကြဖို့နဲ့တကယ်လို့ကိုကသဘောမတူခဲ့ရင်လဲတခြားသူတွေရဲ့အမြင်သဘောထားတွေကိုလေးစားဖို့ဥက္ကဋ္ဌဘလိုစီကတောင်းဆိုလိုက်ပါတယ
် I pledge that this Congress will be transparent, bipartisan and unifying that we will seek to
ဒီ Congress လက်တော်ကြီးမှာရှိတဲ့ပါတီကြီးမျက်စလုံးအပြင်နိုင်ငံတော်လုံးကမတူကွဲပြားတဲ့သဘောထားရှိသူတွေကိုကျမတို့လက်လန်းမြင်အောင်ကြိုးစားကြမှာဖြစ်လို့ပွင့်လင်းမြင်သာမှုနဲ့ပါတီဆွဲမထားဘဲသွေးစည်းညွညွအောင်တာဝန်ထမ်းဆောင်ပါမယ်လို့ကျမဂရုသစ္စာပြုပါရစေ
။အောက်လွှတ်တော်လူနည်းစုခေါင်းဆောင်မကာတီကလည်းပူးပေါင်းဆောင်ရွက်သွားဖို့ကိုဂရုပြုလိုက်ပါရစေ
။ We're now entering a period of divided government. But that is no excuse for gridlock or inaction.
ကျွန်တော်တို့အခုဆိုရင်သဘောထားကွဲပြားတဲ့အုပ်ချုပ်ရေးအစိုးရအချိန်ကာလတွေကိုဝင်ရောက်လာပါလေ။ဒါပေမဲ့ဒါကရှေ့မတွန်းတော့မဆုံးနဲ့အလုံးမဖြစ်နေတာတွေအတွက်စင်ကြေပေးစရာကိစ္စမဟုတ်ပါဘူး။ကျွန်တော်တို့ကတောင်းတဲ့တော့အပြန်အလှန်ပြစ်တင်တုံ့ပြန်နေကြတာတဲ့ပို့ပြီးတော့ပြည့်ပြည့်စုံတဲ့ပြည်ထောင်စုကိုတည်ဆောက်တဲ့နေရာမှာအကောင်းဆုံးလုပ်နိုင်သူတွေပါ
ဒ ဒါပြင်အမေရိကန်သမ္မတဒေါနယ်ထရမ့်ကလည်းနန်စီပလိုစီအောက်တော်ဥက္ကဋ္ဌအဖြစ်နဲ့ဒုတိယအကြိမ်ပြန်ရွေးချယ်ခံခဲ့ရတဲ့အပေါ်မှာသူ့အနေနဲ့ဂုဏ်ယူတယ်ဆိုပြီးတော့ပြောကြားလိုက်ပါတယ
် So hopefully we're going to have a lot of things that we can get done together and I think it's actually going to work out I think it'll be a little bit different than a lot of people are thinking
ကျွန်တော်တို့အလုပ်တွေအတော်များများအတူပြီးမြောက်လုပ်နိုင်မယ်လို့ကျွန်တော်အနေနဲ့မျှော်လင့်ထားပြီးအမှန်တကယ်လည်းအလုပ်ဖြစ်မယ်လို့ထင်ပါတယ်လူတွေတော်တော်များများထင်နေတာနဲ့မတူပဲနည်းနည်းကွဲလိမ့်မယ်လို့ကျွန်တော်ထင်ပါတယ်နန်စီပလိုစီအတွက်ဂုဏ်ယူပါရယ
်အောက်လတော်ဥက္ကဋ္ဌအတွက်ပထမဆုံးလောက်ရမယ့်အလုပ်တွေကတခုကတော့အခုဆိုရင်တရင်နှစ်ပတ်ကြာရှိသွားပြီဖြစ်တဲ့အမေရိကန်အစိုးရလုပ်ငန်းတချို့ရပ်ဆိုင်းနေတာကိုအဆုံးသတ်နိုင်ဖို့အတွက်သမ္မတထရမ့်နဲ့နယ်စပ်လုံခြုံရေးကိစ္စသဘောတူညီမှုရဖို့ဖြစ်ပါရယ်လွှတ်တော်မှာရှိတဲ့ဒီမိုကရက်တွေကတော့အမေရိကန်မက္ကဆီကိုနယ်စပ်တခြားတိုင်းကာဖို့ကိစ္စအတွက်ငွေသုံးပြုဖို့ကိစ္စကိုသဘောမတူကြပါဘူးသမ္မတထရမ့်ကတော့နယ်စပ်တိုင်းကာဖို့အတွက်လိုအပ်နေတဲ့အမေရိကန်ဒေါ်လာ5ဘီလီယံမပါဝင်တဲ့အတွက်အစိုးရ၃စိတ်ကိုလက်မှတ်ထိုးပဲနဲ့ညှဉ်းဆန်နေပါတယ်။ဒါပြင်ဒီမိုကရက်တွေနဲ့ရီပပ်ဘလစ်ကန်တွေဟာရာသီဥတုပြောင်းလဲမှုဆန်ရကိစ္စရပ်တွေမှာလည်းသဘောထားတွေကွဲလွဲနေပါတယ်။ဒီမိုကရက်တွေကတော့သူတို့အနေနဲ့တန့်စင်တဲ့စွန့်နေတိဆောက်ပြီးအလုပ်ကိုင်ကောင်းတွေဖန်တီးနိုင်အောင်ကြိုးပမ်းသွားမယ်လို့မစ်ဘလိုစီကပြောပါတယ်။ဒါပေမဲ့သမ္မတထရမ့်ကတော့ရင်းနဲ့လူတွေကိုညှဉ်းဆန်စေမဲ့အကြောင်းမီးသွေးလုပ်ငန်းတွေကိုအားပေးနေတာပါ။ဒါပြင်နန်စီပလိုစီကတော့အမေရိကန်ဒီမိုကရေစီစနစ်အတွက်ကြောရိုးဖြစ်တဲ့လူလက်တန်းစားအမေရိကန်တွေကိုအကောက်အွယ်အထောက်ပံ့တွေပေးနိုင်ဖို့အတွက်ကျူပန်းကြဖို့ကိုလည်းတောင်းဆိုလိုက်ပါတယ်ခင်ဗျာ
ကိုရနိုင်ပြောပြပေးခဲ့တာဖြစ်ပါတယ်အခုဆက်ပြီးတော့ကဘာတလွားရာသီဥတုပြောင်းလဲမှုနဲ့တွေ့ကြုံနေရတဲ့အကြောင်းသတင်းလွှာကိုထုတ်လွှင့်ပေးပါမယ်ဒီနေ့ကဘာကြီးမှာအချိန်အရေအတွက်များများနဲ့ပြင်းထန်တဲ့ရာသီဥတုဆိုးဝါးမှုတွေမှာဥတုရာသီပြောင်းလဲမှုကိစ္စဟာအဓိကနေရာကပါဝင်နေပါတယ်2018ကုန်ဆုံးပြီးသွားချိန်မှာတော့ရာသီဥတုထူးခြားဖြစ်စဉ်တွေဟာကဘာနေရာအနှံ့မှာပုံမှန်တိုင်းလိုဖြစ်လာတာကိုတွေ့ရပါတယ်Kevin Inos တရင်ပြပထားတာကိုကိုငင်းချန်းကပြောပြပေးပါမယ်ရှင်
2018နှစ်ကုန်ပိုင်းကမ္ဘာနေရာအနှံ့မှာရာသီဥတုဟာပြင်းပြင်းထန်ထန်ဖြစ်ခဲ့ပါတယ်ခရစ်စမတ်ကာလအလွန်အမေရိကန်အလယ်ပိုင်းကိုနှင်းမုန်တိုင်းတိုက်ခဲ့ပြီးတချို့နေရာတွေမှာနှင်းလက်မ30ကျော်ကျခဲ့တဲ့အတွက်လမ်းတွေပါပိတ်ထားခဲ့ရပါတယ်အဲ့ဒီမုန်တိုင်းကြောင့်ပဲအမေရိကန်တောင်ပိုင်းမှာတော့အကြီးအကျယ်ရေကြီးခဲ့ပါတယ်မြောက်ကယ်ရိုလိုင်းနာဒေသခံ Robert Farrell ကအခုလိုပြောပါတယ
် Yeah we're at the
ကျွန်တော်ကတောင်ချင်းနားအိမ်လေးတွေပါရည်တလဟောထိုးစီလာပြီးကားဟူတော်နဲ့ဝင်ပါတယ်ကုတော်နဲ့မှာပါရည်လည်းကြီးကုန်ပါတယ
်အိန္ဒိယနိုင်ငံကက်ရှမီးယားဒေသဟာဆောင်းရာသီအေးဒတ်ကြောင့်လူသိများပြီးဒီနှစ်မှာတော့ရေခဲအမှတ်အောက်အနှုတ်16ဒီဂရီဆဲလ်စီယပ်ရှိခဲ့တဲ့အတွက်အကျန်းခံနိုင်တဲ့သူတွေတောင်အသက်အန္တရာယ်နဲ့ရင်ဆိုင်ခဲ့ရပါတယ်အိန္ဒိယကက်ရှမီးယားဒေသခံမိုဟာမက်ယာကုတ်ကအခုလိုပြောပါတယ
်အနှုတ်16လောက်ဒီအေးတဲ့ဆိုတော့28နှစ်မှတခါဖြစ်တယ်လို့ကြားဘူးပါလေဥပမာမနစ်ကမဖြစ်ပါဘူးကျွန်တော်ဘွားတချောင်းလို့မှာဒီဇင်ဘာလအခုလောက်အေးတာမျိုးမကြုံဘူးပါဘူ
းတစ်ချိန်တည်းမှာပဲဩစတြေးလျမှာတော့မကြုံဘူးအောင်ကြာတဲ့အပူလှိုင်းနဲ့ရင်ဆိုင်နေရပြီးရေငတ်နေတဲ့ခွာလာလိုဘသူ့ကိုမဆိုရေတိုက်ရတဲ့အချိန်တွေကြုံနေရပါတယ်နိုင်ငံရဲ့တချို့နေရာတွေမှာအပူချိန်က40ဒီဂရီဆဲလ်ဆီယပ်စ်နဲ့အထက်ကိုရောက်နေပြီးတော့နာမည်ကြီးဘွန်ဒီကန်းကြီလိုနေရာမျိုးတွေမှာတော့အပူတန်ကခံရခံနေပါတယ်ဂျာမန်ကဘာလက်ခီးသွားဧည့်သည်အလက်ဇန်ဒါဒရရှာကအခုလိုပြောပါတယ
် Actually you just arrived
တကယ်တော့ကျွန်တော်ကဒီနေ့မှမဲဘုံကနေဆစ်နီကိုရောက်လာတာဗျမနစ်ကຫນွေထက်ဆိုင်မဲဘုံမှာတော့ပူပူပါတယ်အခုလည်းပူတာပါပဲကျွန်တော်ကစပင်းအနီနဲ့ဂျင်ဂျာဆိုတော့သူများတွေထက်ကိုယ့်ဘာသာကိုပိုကူးဆိုက်ရတာပေါ့
လာမယ့်နှစ်တွေမှာရာသီဥတုပြောင်းလဲမှုကြောင့်ပြင်းထန်တဲ့ရာသီဥတုတွေဆက်ဖြစ်နေမယ်တန်မှန်ထက်ပိုတဲ့အပူချိန်တွေဆက်ဖြစ်နေမယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်ခင်ဗျာ
စီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်တင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
ဒီကနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်ဒုတိယပိုင်းနာယူဘက်ကိုထုတ်လွှင့်တဲ့အခါမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သိပ္ပံနဲ့နည်းပညာကဏ္ဍနဲ့သုတဆုံလင်အမေရိကန်တခွင်အစီအစဉ်တွေကိုစောင့်မျှော်နားဆင်ကြပါရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA ရဲ့တောက်ချာနေညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းဒူမီတာ19 25 32တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းနာယူဘက်မှာတော့အမျိုးသမီးကဏ္ဍတူတာဆောင်လင်အမေရိကန်တခွင်အစီအစဉ်တွေနဲ့အတူသိပ္ပံတဲ့နည်းပညာကဏ္ဍကိုတင်ဆက်တဲ့အခါမှာအစိုးရအပြောင်းလဲနှစ်နှစ်အတွင်းမြန်မာနိုင်ငံသိပ္ပံတဲ့နည်းပညာကဏ္ဍတိုးတက်မှုရှိပါသလားဆိုတဲ့အပေါ်မှာ
ရွေးကောက်ပွဲအစိုးရတွေပြောင်းပြီးနှစ်နှစ်ကြာလာတဲ့အချိန်တုန်းပြန်ကြည့်လိုက်တဲ့ခါကျတိုးတက်မှုတွေအများကြီးကိုမြင်လာရတယ်။ဒါပေမဲ့အဲ့ဓာဒီကဘယ်လိုခေါ်မလဲတင်းစားရှင်းလင်းပွဲတွေပါတယ်မှာလဲကျွန်တော်တို့မတွေ့ရတော့သီးသီးခြားခြားကြီးမသိနေဘူး
။ဂျပန်အနဝါဘူမိသိပ္ပံတဲ့နည်းပညာဌာနကဒေါက်တာမိုးကျော်သူနဲ့ဒေါက်ခင်မျိုးသက်တို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးတော့အမျိုးသမီးရေးရာကဏ္ဍကိုတင်ဆက်ပေးပါမယ်ရှင်။ American Outlook တော်ဥက္ကဋ္ဌအဖြစ် California ပြည်နယ်က Democrat Outlook တော်အမတ် Nancy Pelosi ဟာ January 3ရက်နေ့မှာ116ကြိမ်မြောက်လွှတ်တော်အသစ်မှာတင်မြှောက်ခြင်းခံခဲ့ရပါတယ်။သူဟာ American နိုင်ငံရေးသမိုင်းမှာဒုတိယအကြိမ်အမျိုးသမီး Outlook တော်ဥက္ကဋ္ဌအဖြစ်တင်မြှောက်ခံရသူလည်းဖြစ်ပါတယ်။သူရဲ့နိုင်ငံရေးလောကကြိုးပမ်းမှုတွေနဲ့ပတ်သက်ပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကစူးစီးတင်ပြပေးထားပါတယ်ရှင်။
Cause it only serves to make me more determined to achieve my final goal.
The Honorable Nancy Pelosi of the state of California, having received a majority of the votes cast, is duly elected Speaker of the House of Representatives for the 100th
California ပြည်နယ်အောက်လွတ်တော်မှ Nancy Pelosi ဟာမဲအများစုကိုရရှိလိုက်တဲ့တွင်အောက်လွတ်တော်ဥက္ကဋ္ဌဖြစ်116ကြိမ်မြောက်လွှတ်တော်မှာတင်မြှောက်ချင်းခံရပါတယ်လို့ဇန်နဝါရီလ3ရက်ဂျာတာဘီနေ့ကလွှတ်တော်ရေးရာတာဝန်ခံကအခုလိုကြေညာသွားခဲ့တာဖြစ်ပါတယ်။116ကြိမ်မြောက်အောက်လွှတ်တော်မှာအမတ်နေရာ435နေရာနဲ့ဒီမိုကရက်တစ်ဘက်က235နေရာနဲ့ရီပပ်ဘလစ်ကန်ဘက်က196နေရာရရှိလိုက်တဲ့အတွက်54ရာခိုင်နှုန်းနဲ့ဒီမိုကရက်တစ်ဘက်ကအောက်လွှတ်တော်ကြီးစိုးမှုကိုရရှိလိုက်တာဖြစ်ပြီးကျာတာဘရီနီကနန်စီပလိုစီကိုအောက်လွတ်တော်ဥက္ကဋ္ဌအဖြစ်ရွေးကောက်တင်မြှောက်လိုက်တာပဲဖြစ်ပါတယ်။အထက်လွတ်တော်မှာတော့အမတ်နေရာ100အနည်းဒီမိုကရက်က45ဦး၊ရီပပ်ဘလစ်ကန်က53ဦးနဲ့ဒီဒီပုဂ္ဂလကက2ဦးရှိတဲ့အတွက်ကြောင့်အထက်လွတ်တော်ကိုရီပပ်ဘလစ်ကန်တို့ကကြီးဆိုတာဖြစ်ပါတယ်။ဒါကြောင့်အခုလက်ရှိလွတ်တော်အနေထားဟာ check and balance ဆိုတဲ့တစ်ဖက်နဲ့တစ်ဖက်ထိနှိနှိုင်းဖို့တက်တမ်းပွဲရွေးကောက်ပွဲကနေမဲဆန္ဒရှင်တွေကမဲပေးခဲ့ကြတာဖြစ်ပါတယ်။နန်စီပလိုစီနဲ့သမ္မတဒေါ်နယ်ထရမ့်တို့ကတော့အမေရိကန်မက္ကဆီကိုတတိုင်းကြီးဆောက်လုပ်ရေးနဲ့ပတ်သက်လို့သူတောင်းထားတဲ့ဒေါ်လာ5ဘီလီယံမရတဲ့အတွက်ကြောင့်ထိတ်တဲရင်ဆိုင်မှုတွေတွေ့ကြရပြီးအမေရိကန်အစိုးရတစ်စိတ်တစ်ပိုင်းပိတ်ခဲ့ရတဲ့အခြေစိုက်နေတာပါ။ဒါပေမဲ့နန်စီပလိုစီနေနဲ့ဒုတိယအကြိမ်မြောက်အောက်လွတ်တော်ဥက္ကဋ္ဌဖြစ်ရွေးကောက်တင်မြှောက်ခြင်းခံခဲ့ရတာကတော့
I just want to start off by congratulating Nancy Pelosi on being elected Speaker of the House. It's a
very, very great achievement. အတော်လေးအပြောင်းလဲရှိလာမှာပါကျွန်တော်နန်စီရဲ့ကြီးမားလှတဲ့အောင်မြင်မှုကိုချီးကျူးပါတယ
်တကယ်တော့အောက်လွတ်တော်ဥက္ကဋ္ဌရာဒူဟာအမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေမှာသမ္မတနဲ့ဒုတိယသမ္မတပြီးရင်နိုင်ငံမှာတတိယဩဇာအရှိဆုံးသောရာဒူပဲဖြစ်ပါတယ်သမ္မတနဲ့ဒုတိယသမ္မတတစ်ခုခုဖြစ်ခဲ့သောသူကသမ္မတရာဒူကိုဆက်ခံရမှာဖြစ်ပါတယ်နန်စီပလိုစီဟာအောက်လွတ်တော်ဥက္ကဋ္ဌဖြစ်ဒီတစ်ချိန်ပထမဦးဆုံးရွေးကောက်တင်မြှောက်ခြင်းခံခဲ့ရတာမဟုတ်ဘဲသမ္မတ George H.W. Bush လက်ထက်ကဇန်နဝါရီလ2009ခုကနေ2011ခုအထိ ပထမအကြိမ်အောက်လွတ်တော်ဥက္ကဋ္ဌဖြစ်ရွေးကောက်တင်မြှောက်ခြင်းခံခဲ့ရသူလည်းဖြစ်ပါတယ်အခုဒုတိယအကြိမ်အောက်လွတ်တော်ဥက္ကဋ္ဌရာဒူးဆက်ကန်စင်ကြာသာပတိနေမှာပြောကြားခဲ့တဲ့မိကွန်းမှာတော့လွတ်တော်မှာအမျိုးသမီးအမတ်အရေးအတွက်တရားကျော်တဲ့အတွက်ကြောင့်ဒါဟာတမိုင်းတင်တဲ့အခါသမယလူသူကအခုလိုပြောခဲ့ပါတယ်
I'm particularly proud to be the woman speaker of the House of this Congress, which marks the 100th year.
မနီနဲ့လက်ရှိလွှတ်တော်ရဲ့အမျိုးသမီးအောက်လွှတ်တော်ဥက္ကဋ္ဌဖြစ်ရတာသိကိုဂုဏ်ယူပါတယ်။အကြောင်းကတော့ဒီနေ့ဟာအမျိုးသမီးတွေမဲပေးပိုင်ခွင့်ရရှိတဲ့နှစ်တရာပြည့်အထိမ်းအမှတ်နှစ်ဖြစ်လို့ပါပဲ။ကျမတို့အောက်နဲ့ထက်လွှတ်တော်နှစ်ရက်လုံးမှာအမျိုးသမီးအမတ်တရားကျော်ရှိပါတယ်။ဒါဟာသမိုင်းမှာအများဆုံးပဲဖြစ်ပါတယ်။ကျမတို့အနေနဲ့အရေးချင်းလဲပြည့်ဝကြလို့နိုင်ငံကတာဝန်ပေးအပ်တာကိုလည်းခံကြရတာဖြစ်တယ်လို့နန်စီပလိုစီကပြောသွားခဲ့တာဖြစ်ပါတယ်။ဒါပြင်ဒီလက်ရှိလွှတ်တော်မှာအမျိုးသမီးတွေတမိုင်းတင်ပိုများလာသလိုအာဖရိကနွယ်ဘွား၊အာရှနွယ်ဘွား၊လက်တီနိုနွယ်ဘွား၊တိုင်းရင်းအိန္ဒိယနွယ်ဘွားနဲ့မွတ်စလင်အမျိုးသမီးအမတ်တွေပြင် LGBT တို့လည်းပါဝင်တာကြောင့်မတူကွဲပြားမှုတွေရှိပေမဲ့လို့လည်းအပြန်အလှန်လေးစားပြီးနိုင်ငံအတွက်အကောင်းဆုံးဖြစ်အောင်လှုပ်ဆောင်သွားမယ်လို့နန်စီပလိုစီကပြောခဲ့ပါတယ
် Our nation is at an historic moment. 2 months ago, the American people spoke and demanded a new dawn. They called upon the beauty of our constitution.
သမိုင်းတင်တဲ့အခါသမယရောက်နေပါပြီ။လွန်ခဲ့တဲ့နှစ်လကအမေရိကန်နိုင်ငံသားတွေမဲပေးခဲ့ကြပြီးသမိုင်းစာမျက်နှာသစ်စတင်မှုတောင်းဆိုခဲ့ကြတာပါ။ကျမတို့နိုင်ငံရဲ့ဒီမိုကရေစီကိုကာကွယ်ဆောက်ရှောက်နိုင်ဖို့ဖွဲ့စည်းပုံအခြေခံဥပဒေအရပြင်ပြန်အလှန်ထိမ့်ညီတဲ့စနစ်ကိုလက်တွေ့အကောင့်ထဲပေါ်နိုင်ခဲ့ကြပါလေ။ကျမတို့ရဲ့ဥပဒေပြုလွှတ်တော်ဟာသမရအပြင်တရားစီရင်ရေးစနစ်နဲ့ဒန်းတူလုပ်ပိုင်ခွင့်အနာရှိတာလည်းဖြစ်ပါလေ။လို့လဲနန်စီပလိုစီကပြောသွားခဲ့တာပါ။လက်ရှိမှာသမရထရမ့်တောင်းတဲ့မက္ကဆီကိုတိုင်းကြီးတိဆောက်ဖို့ဒေါ်လာ5ဘီလီယံမရရှိတဲ့အတွက်ဘဟုအစိုးရစိတ်ပိုင်းပိတ်ရတဲ့အခြေအနေဟာတပတ်နီးပါးကြာလာပြီးဖြစ်တဲ့အတွက်ကြောင့်လေ Republican တွေကျူးဆိုးတဲ့လွှတ်တော်အပြင်သမ္မတ Trump နဲ့ထိတ်တိုက်ရင်ဆိုင်ရပွဲရှိတဲ့အတွက်ကြောင့်လေရှေ့မှာအကဲဆတ်မှုတွေရှိမှာမလွယ်ဘူးလို့လေသူကအခုလိုပြောခဲ့ပါတယ
် We have no illusions that our work will be easy and that all of us in this chamber will always agree
ကျမတို့ထားဆောင်ရမယ့်တာဝန်ကလက်ကူလိမ့်မယ်လို့ကျမတို့မထင်ထားပါဘူးအလားတူလွှတ်တော်အမတ်တွေလည်းတဲ့ဘော်ဒီရှိကြလိမ့်မယ်လို့မယူဆပါဘူး။ကျမတို့အမြင်မတူကြပြီးမဲ့ကျမတို့တစ်ဖက်အမြင်ကိုလေးစားကြမှာဖြစ်တယ်လို့အမှန်ကိုလည်းလေးစားကြမှာဖြစ်ပါလေ။ကျမတို့အနေနဲ့သဘောထားအမြင်တွေကိုဘယ်ဘက်ကပဲလာလာအခြေအတင်ဆွေးနွေးကြမှာဖြစ်ပြီးကောင်းမွန်တဲ့အမြင်တွေကိုရှေ့ရှုဆောင်ရွက်သွားကြမှာပါ။ဒီစိတ်ဓာတ်နဲ့ကျမတို့ဒီမိုကရက်တွေဟာအထက်လွှတ်တော်အသုံးစီရထားရေးဆိုင်ရာဥပဒေမူကြမ်းကိုအစိုးရပြန်ဖွင့်နိုင်ရေးအတွက်ဒီနေ့နှောင်းပိုင်းမှာပဲတင်သွင်းသွားဖို့ရှိတယ်လို့နန်စီပလိုစီကပြောသွားခဲ့တာပါအသက်88နှစ်အရွယ်မှာဒုတိယအကြိမ်နိုင်ငံမှာတတိယမြောက်ဩဇာအရှိဆုံးရာထူးမှာတာဝန်ထမ်းဆောင်လာခဲ့တဲ့နန်စီပလိုစီရဲ့ကျိုးပမှုဘဝတစ်စိတ်တစ်ပိုင်းကဘယ်လိုရှိပါသလဲနန်စီပလိုစီဟာ1940မလ26ရက်နေ့မှာမွေးဖွားခဲ့တာဖြစ်ပြီးအစပထမမှာသူဟာအင်တောင်ရှင်းနဲ့တာသမီ9ဦးတို့ကိုပြုစုပျိုးထောင်ရင်း1981ခုနှစ်မှာကယ်လီဖိုးနီးယားဒီမိုကရက်ပါတီဌာနချုပ်မှာဥက္ကဋ္ဌဖြစ်စေနာဝန်ထမ်းထမ်းဆောင်ခဲ့သူဖြစ်ပါတယ် Forbes magazine နဲ့တွေ့ဆုံမေးမြန်းကမှာသူက
I was not really interested in the limelight at all while my children were still in school I was the chair of the California Democratic Party
ကျမနေနဲ့နာမည်ကြီးဖို့စိတ်ဝင်စားခဲ့ပါဘူးကျမကလေးတွေကြောင့်နေစဉ်ကျမကကယ်လီဖိုးနီးယားဒီမိုကရက်ပါတီဥက္ကဋ္ဌဖြစ်စီတာဝန်ထမ်းထမ်းဆောင်ခဲ့ပါတယ်။နောက်ကနေပြီးတခြားလူတွေကိုပံ့ပိုးပေးခဲ့တဲ့နေရာမှာရှိခဲ့တာပါလို့နန်စီပလိုစီကပြောခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံရေးလောကမှာနန်စီပလိုစီတို့လွှတ်တော်အမတ်စားဖြစ်စဉ်ကအမျိုးသမီးအမတ်ဦးရေအတော်လေးနေပါပြီးနိုင်ငံရေးဟာအမျိုးသားတွေကြီးစိုးတဲ့လောကဖြစ်ခဲ့ပါတယ်။ခုလိုအခြေအနေတွေအောက်မှာသူကလွှတ်တော်ရဲ့အမတ်အနည်းစုခေါင်းဆောင်အပြင်အမတ်အများစုခေါင်းဆောင်နေရာတွေမှာဒီမိုကရက်အမတ်ဦးရေအနေမြလိုက်ဆောင်ရွက်ခွင့်ရခဲ့တဲ့အတွက်ကြောင့်လေသူဟာအောက်လွတ်တော်မှာဝါရင်ခေါင်းဆောင်မှုတက်တန်းရှိခဲ့သူပါအမေရိကန်နိုင်ငံရေးမှာအမျိုးသမီးတွေပါဝင်လာနိုင်ရေးနဲ့ပတ်သက်လို့သူက
Well we have to change that and one of the things I say is if we reduce the role of money and politics.
ကျမတို့ဒီအချိန်တွေကိုပြောင်းရပါလိမ့်မယ်။နိုင်ငံရေးနဲ့ငွေကိုဦးစားပေးတာတွေလျှော့ပြီးအချင်းချင်းတင့်မြတ်ပြေလည်အောင်ဆက်ဆံကြဖို့ဦးစားပေးသင့်ပါတယ်။ဒါဆိုနိုင်ငံရေးမှာအမျိုးသမီးတွေပိုပါဝင်လာနိုင်ပြီးကျမတို့နိုင်ငံအတွက်သိတ်ကောင်းမှာပါ။အမျိုးသားတွေရုန်းကန်မှုနဲ့အမျိုးသမီးတွေရဲ့ရုန်းကန်မှုကမတူပါဘူး။အမျိုးသမီးတွေကိုလူမှုအကျိုးပြုလုပ်ငန်းတွေမှာပိုပါဝင်ဆောင်ရွက်ချင်ပါတယ်။လွှတ်တော်မှာဝင်ရွေးမလား။အစိုးရယာရုတွေမှာဝင်ထမ်းဆောင်မလား။စာတပင်တို့ကိုစဉ်းစားစီခြင်းပြီးခေါင်းဆောင်ပိုင်းမှာမျိုးသမီးတွေပိုပါဝင်ခွင့်ရရှိလိမ့်မယ်လို့ကျမမျှော်လင့်ထားပါတယ်လို့နန်စီပလိုစီရဲ့ပြောကြားခြင်းနဲ့အတူဒီသတင်းပိုင်ရဲ့မျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင် You can bend but never break me
cause it only serves to make me.American နိုင်ငံရေးသမိုင်းမှာဒုတိယကြိမ်အမျိုးသမီးအောက်လွှတ်တော်ဥက္ကဋ္ဌဖြစ်တင်မြှောက်ခံခဲ့ရသူ Nancy Pelosi ရဲ့နိုင်ငံရေးလောကကျူးပတ်မှုတွေနဲ့ပတ်သက်ပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကစူးစီးတင်ပြပေးထားတာကိုနားဆင်ခဲ့ရတာပါ။သောတာရှင်တို့နားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့တောက်ကြညာထုတ်လွှင့်ချက်အစီအစဉ်တွေပဲဖြစ်ပါတယ်။အခုဆက်ပြီးတော့ဒီတစ်ပတ်သုတဆုံးလင် American တခွင်အစီအစဉ်မှာမြန်မာနိုင်ငံကနေ Fulbright ပညာသင်ဆုရခဲ့သူမတ်ကြည်ပြချစ်စောရဲ့ပညာတော်သင်ဆုလျှောက်ခဲ့ရတဲ့အတွေ့အကြုံကိုကိုအောင်ကဆက်သွယ်မေးမြန်းတင်ဆက်ပေးထားတာကိုနားဆင်ရပါမယ်ရှင
်1946ခုနှစ်ဩဂုတ်လ1ရက်နေ့မှာ American သမ္မတ Harry Truman က Fulbright ဥပဒေကိုလက်မှတ်ရေးထိုးတည်ပြုခဲ့ပါတယ်Arkansas ပြည်နယ်ထက်လွတ်တော်မှ J. William Fulbright ကဒီဥပဒေကိုအစိုးပြုတင်သွင်းခဲ့တာပါ American ပြည်ထောင်စုနဲ့တခြားနိုင်ငံတွေကြားပို့ပြီးတော့နားလည်မှုရှိလာအောင်နှစ်ဖက်နိုင်ငံကဆရာတွေပေါမော့ခတွေအတက်ပညာရှင်အသိပညာရှင်ကျောင်းသားတွေအပြန်အလှန်တွားရောက်လေ့လာပြီးတော့နိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်ပြီးတိုးတက်မှုတွေရှိလာအောင်ဒီအစီအစဉ်ကိုအကောင့်ထည့်ဖော်ဟာခြင်းဖြစ်တယ်လို့သူကဆိုပါတယ်ဒုတိယကမ္ဘာစစ်လက်ကျန်ပစ္စည်းတွေကိုရောင်းချပြီးတော့ရရှိလာတဲ့ငွေတွေနဲ့ဒီပညာတော်သင်ဆုအစီအစဉ်ကိုစတင်အကောင့်ထည့်ဖော်ခဲ့တာပါနှစ်စဉ် Fulbright အစီအစဉ်ကနေအရေးအချင်းမီကျောင်းသားပေါင်း1300လောက်ကိုပညာတော်သင်ဆုကြီးထောက်ပံ့ပြီးတော့ဘွဲ့ရရှိအောင်နဲ့သူတေသနလုပ်ငန်းတွေအတွက်လဲကူညီပါတယ်အခုခါမှာ Fulbright အစီအစဉ်နဲ့နိုင်ငံပေါင်း184နိုင်ငံကအမှုပညာရှင်တွေအပါအဝင်ပညာရှင်ပေါင်း2000နီးပါးကို American ပြည်ထောင်စုစီခေါ်ယူခဲ့ပြီး American နိုင်ငံသား3000ကျော်ကလည်းနိုင်ငံရဲ့ခြားကိုတွားရောက်ခဲ့ပါတယ်မြန်မာနိုင်ငံကနေ Fulbright ပညာတော်သင်ဆုရခဲ့သူမတ်ကြည်ပြချစ်စောကတော့သူ့အနေနဲ့ပညာတော်သင်ဆုလျှောက်ခဲ့ရတဲ့အတွေ့အကြုံကိုအခုလိုစပြောပြပါရစေ
။မှာပထမဆုံးလျှောက်တာကဒီ political science ကိုလျှောက်တာပါ။သွားချင်တာလည်းဒီ political physics ကိုသွားချင်နေဆိုတော့ political science ကိုလျှောက်တယ်။ဒါပေမဲ့ကျမရဲ့အလုပ်က politics နဲ့လုံးဝမဆိုင်တဲ့အလုပ်ဖြစ်နေပါတော့။မှာ volunteer အလုပ်တွေလောက်သေးရှိတဲ့အခါကျတော့အဲ့ဒီပထမတစ်ခေါက်မှာစူးချက်ထိခံရရဲ့မပါဘူးပေါ့နော်။ဒီထပ်ပြန်ပြီးတော့ကိုယ့်ဘာသာကိုယ်လည်းပြန်သုံးတယ်ပြန်ပြီးတော့ပြင်ဆင်ရတဲ့အခါတော့နောက်တစ်နှစ်တစ်ခေါက်ဆက်ပြန်လျှောက်ပါလေ။အဲ့ဒီအခါကျမှကျွန်မဘာလုပ်ချင်လဲဆိုတာကိုလည်းကျွန်မအဲ့ခါကျတော့ဒီလိုချာလေးဆက်ချက်ကိုရေးရပေါ့နော်။ရေးပြီးတော့တခြားလျှောက်တဲ့အခါမှာတော့ဒုတိယတစ်ခေါက်ကျတော့ကျွန်မရသွားပါလေ။ကျွန်မသွားတက်တာကဒီ public administration ပေါ့နော် master of public administration ကိုသွားတက်ဖြစ်ပါလေ။ဒီလိုအထူးဘာသာရပ်ပါမြမလိုကတော့ဒီလိုအုပ်ချုပ်ရေးတယ်ပေါ့နော်ဟုတ
် Fulbright ဒီပညာတော်သင်ဆုအစီအစဉ်ကဟိုဘလို့ဘာသာရက်တွေကိုတင်ကြဖို့အတွက်သူတို့ကအဓိကအကူအညီပေးလေရှိပါလဲ
ကောကောတော့ကျွန်တော်တို့ဒီတိုင်းပြည်ခွင့်ပြုရေးအတွက်ပေါ့နော်တိုင်းပြည်ခွင့်ပြုရေးအတွက်ဆိုပြီးတော့အများဆုံးပေးတာရှိရေးဒါပေမဲ့အခုနှစ်ပိုင်းမှာတော့တကယ်ကိုပေါ့နော်လိုအပ်တဲ့ဘာသာရက်တွေဥပမာအနည်းပညာပိုင်းနဲ့တွားလို့လူတွေလည်းရှိပါလေအဲနောက်တစ်ခုကအင်္ဂလိပ်စာပိုင်းနဲ့တွားတာနောက်တစ်ခုကဒီ citation ဘက်နဲ့တွားတာ forest ဘက်နဲ့တွားတာတိတော်ဘက်နဲ့တွားတာအဲ့လိုမျိုးလေးရှိတယ်။အဲကျမတို့ဖြစ်ပြီးတော့ကတော့ဒီ public policy တို့ political science တို့ public administration တို့ပေါ့နော်ဒီလိုအုပ်ချုပ်ရေးဒီလိုမူဝါဒရေးရာနောက်တစ်ခါဒီလိုကျမ်းမာရေးအဲ့ဒီ take အဘာဘာရဲ့ဒီကိုပေးတာများတယ
်။ဆိုတော့ဟိုအခုလိုမျိုးပေါ့လေဒီ scholarship ပေးတယ်ဆိုတော့အဓိကကဒီမဟာဘွဲ့အတွက်ပေါ့နော် master ဘွဲ့အတွက်ပဲပေးတာလား
။အဲ master အတွက်ပဲပေးပါတယ်။အဲဒီမှာတော့ဒီတခြား program ပေါ့နော်ဒီ undergrad တို့ဘာလို့ဆိုရင်တခြား program လေးတွေရှိပါတယ်ဒီ American တန်ရုံးဒီ scholarship website တွေဒီ state department ရဲ့ website တွေမှာလည်းကြည့်လို့ရပါတယ် Fulbright ကတော့မြန်မာပြည်အတွက်က master ပဲပေးပါတယ်
ဟုတ်ကဲ့ဆိုတော့ဒီပေါ့လေ master ဘွဲ့အတွက်အခုလို့ပြီးတယ်ဆိုတော့ကော तू ကဟိုဘယ်နှစ်နှစ်စာလောက်အတွက်ပြီးပါလဲ
master ကပုံမှန်ကတစ်နှစ်ပုံမှန်2နှစ် program လေးပါအများဆုံးတော့2နှစ်ပေါ့နော်2နှစ်သွားတက်ရတယ် ကျွန်တော်ကတော့တစ်နှစ် program ဆိုတော့တစ်နှစ်ပဲတက်တယ်အဲကျွန်တော်လူတွေပေါ့နော်တချို့လူတွေကတော့နှစ်နှစ်တက်ရတဲ့ program တွေဆိုရင်နှစ်နှစ်တက်တတ်ကြတယ်နောက်တစ်ခုကကျတော့ဒီ free academic program ဆိုတာလည်းပါလာသေးတယ် Fulbright မှာအဲ free academic ကကျတော့3လကနေ6လတက်ရတဲ့ program တွေပေါ့နော်အဲ့ဒါကဒီ English စာပြင်ဆင်ပေးတာတို့နောက်တစ်ခုကဒီနိုင်ငံတကာကျောင်းသားတွေအတွက်ကိုဒီ American culture နဲ့ link အောင်ပေါ့နော် culture ဒီ orientation ပေးရတော့အဲ့ဒါဒီကိုပြင်ဆင်ပေးတဲ့ program အဲ့ဒါကစားတော့3လကနေ6လအတွင်းပေါ့နော်ဒီ academic visa မပါတဲ့နေ့တော့ဆို sorry တက်ရတာအဲ့ဒါမျိုးကိုလည်းသူတို့ခွင့်ပြုပါတယ်အဲဒီမှာကစားတော့ pre academic ကတစ်ပတ်ပေးပါတယ်တစ်ပတ်ပေးပါတော့အဲ့ pre academic တစ်ပတ် program နဲ့နောက်တစ်ပတ်ကျမရဲ့စာသင်နှစ်ကစားတစ်နှစ်ဆိုတော့တစ်နှစ်ခွဲတစ်နှစ်လောက်ပေါ့နော်တစ်နှစ်လောက်ကိုကျမတို့တက်ခဲ့ရပါတယ်
မချီပြချစ်စောကဒီအမေရိကမှာကျောင်းလာတက်တယ်ဆိုတော့ဗမာတက်ခဲ့ပါလေ
ကျမကဒီUS မှာကဒီ New York State ရဲ့ Syracuse မြို့ပေါ့ Syracuse မြို့က Maxwell School of Citizenship and Public Affairs ကျောင်းပေါ့နော်အဲ့ဒီကျောင်းကတော့ဒီကျမတို့ဒီအမေရိကမှာသူတို့ US News Rank မှာဆိုလို့ရှိရင်ဒီတက်ကတူရဲ့ Rank ကိုကြည့်လို့ရှိရင်လည်းသူက Public Administration မှာဆိုရင်ထိပ်ဆုံးမှာရှိတဲ့ကျောင်းတစ်ကျောင်းမှာအဲ့ဒီကျောင်းမှာပညာသင်ခွင့်ရခဲ့ပါလေNGO လောကဒီရထလူအဖွဲ့အစည်းလောကကလာတာဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်ဒီ PDF အချုပ်ရေးပိုင်းမှာရက်ကိုယူနေတင်ရတဲ့အကြောင်းအရာတွေကလည်းဒီအချုပ်ရေးပိုင်း public PDF အချုပ်ရေးပိုင်းနောက်တစ်ခါကျတော့ဒီNGO အပိုင်းတွေပေါ့နော်အဲ့ဒါတွေကိုလည်းတင်ခဲ့ရတယ်နောက်တစ်ခါကျတော့ဒီနိုင်ငံတကာပေါ့နော်နိုင်ငံတကာ international development လို့အဲ့လို development seed development study နောက်တစ်ခါကျ public policy ပေါ့နော်ဒီလိုမျိုးဘာသာရေးရနဲ့ပတ်သက်ပြီးတော့လည်းတင်ခဲ့ရပါတယ်
ဆိုတော့ဒီ Fulbright ပညာတော်သင်ဆုအစီအစဉ်ကတော့ဟိုအခုလိုပေါ့လေမြန်မာနိုင်ငံအပါအဝင်တခြားဒီတိုင်းပြည်ဒီဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေအရှင်အောင်နဲ့ဆောင်ရွက်ဖို့ရှိနေတဲ့တိုင်းပြည်ရသူတွေကိုအဓိကပေးတာဆိုတော့ပညာတော်သင်ဆုအစီအစဉ်မှာပါဝင်ခဲ့ပြီးတဲ့နောက်မှာရောသူကဒီကိုယ့်ရဲ့နိုင်ငံကိုပြန်ပြီးတော့အကျိုးပြုဖို့ကိစ္စတွေဘာတွေနဲ့ပတ်သက်ပြီးတော့သူတို့ကဘယ်လိုစီမင်းစည်းကမ်းတွေချထားပါလဲကျွန်တ
ော်တို့ကဒီ Fulbright scholarship ရရသွားစီရင်တော့သူကဒီတိုင်းပြည်ကိုပြန်လာရမယ်ပေါ့နော်ကိုတိုင်းပြည်မှာကိုပြန်လာပြီးတော့အနည်းဆုံးနှစ်နှစ်လောက်ပြန်လာပြီးတော့နေပြီးတော့အလုပ်လုပ်ပေါ့နော်အလုပ်လုပ်ပြီးတော့မှဒီ US ကိုပြန်သွားပြီးတော့ကျောင်းသက်လေးရပါတယ်အနည်းဆုံးတော့ကိုတိုင်းပြည်ကိုနှစ်နှစ်ပြန်လာရမယ်ဆိုပြီးတော့ပြောထားတာရှိပါတယ်ကျွန်တော်ကတော့တခြားဘာမှတော့ကန့်သက်ထားတာမရှိဘူးတကယ်နဲ့ဒီကိုကြွားရပြီးတော့နှစ်နှစ်ပြန်လာနေရမယ်ဆိုတဲ့ဟာမျိုးတော့ရှိပါတယ်
ဒီအစီအစဉ်မှာပါဝင်ခွင့်ရတဲ့အတွက်ပေါ့လေကို့အတွက်ကောဘယ်လောက်အထိကို့နိုင်ငံအတွက်ကောအကျိုးဟိုရှိခဲ့ပါလဲဘယ်လောက်အထိကျေနပ်မှုရှိပါရဲ့လဲ
ကျမအများကြီးကျေနပ်ပါလေအဲကျမကဘဝကိုယ်တော်မှာကြောင်းနေသွားစီနိုင်တယ်ပေါ့နော်ကြောင်းနေသွားစီနိုင်ငံစကားကကျမဒီပထမလုံးမှာဆိုလို့ရှိရင်ဒီမူဝါဒရေးရာရေးနဲ့ပတ်သက်ပြီးတော့လုံးဝမသိပါဘူးကျွန်တော်အရင်ဆုံးကလည်းဒီမူဝါဒရေးရာဆိုတာကိုဟိုဘာမှမသိခဲ့ဘူးပေါ့နော်ကျောင်းသားမတက်ချင်းတော့အဆင်ပြန်လာတဲ့အခါကျတော့အခုလောလောဆယ်မှာကျွန်တော်ကမူဝါဒပြည်ထောင်စုလုပ်ငန်းတွေလုပ်ပါတယ် public policy နဲ့ပတ်သက်တဲ့လုပ်ငန်းတွေလုပ်ပါတယ်ပြည်ထောင်စုလုပ်ငန်းတွေလုပ်တာပေါ့နော်တန်းကြီးကလည်းအတင်ကူးပြောင်းကြီးဖြစ်သွားတယ်ပေါ့နော်အကြောင်းလည်းအများကြီးဖြစ်သွားတယ်အဲ့ဒီအချိန်မှာကျွန်တော်တို့ဟိုဒီပညာလေးသင်လာခဲ့တယ်ဒီကိုယ့်ရဲ့ပညာနဲ့ချက်ချင်းဒီကိုယ့်တိုင်းပြည်မှာပြန်ပြီးတော့အသုံးချလို့ရတယ်ပေါ့နော်အသုံးချလို့ရတဲ့အတွက်ကြောင့်မလို့ကျွန်တော်အရင်ကကျေနပ်မိပါတယ်
ဟုတ်ကဲ့ဆိုတော့မက်ကြီးပြည်ဒီ Fulbright ပညာတော်သင်ဆုကိုဘယ်အချိန်နှီးမှာလျှောက်ရတာလဲဒီအစည်းအဝေးမှာလျှောက်ဖို့အတွက်ကဘယ်လိုတွေကြိုတင်ပြင်ဆင်ထားဖို့အကြံပေးချင်ပါလဲ
တို့အမီလာနောက်ဆိုရင် announcement ထုတ်ပြီးတော့အခုဇွန်လ August September ဆိုရင်ကိုစပြီးတော့ကျွန်တော်တို့ဒီ application တင်တာတို့ interview လုပ်တာတို့အကုန်လုံးပြီးသွားပါပြီ October November လောက်ဆိုရင်ကိုဟိုကို final ဖြစ်ပြီဆိုတာပေါ့နော်။ကျောင်းကြီး final ဖြစ်ပြီဆိုတာလည်းသိရပါတယ်။အဲဒီတောက်လျှောက်ဒီမှာ October November December ဆိုရင်အဲ့ဒါဆောင်းမွက်ရည်ဖြည့်တဲ့အချိန်မှာ TOEFL နဲ့ GRE ကိုဖြည့်ရပါတယ်။ American Test ကတူလို့အားသာ TOEFL နဲ့ GRE ရမဖြစ်မနေလိုအပ်တယ်။အဲ့ဒါကြောင့်မလို့ TOEFL နဲ့ GRE ကိုဖြည့်ရပါတယ်။
ပညာတော်သင်ဆုရမတ်ကြီးပြချစ်စောကိုကိုအောင်ကဆက်သွယ်မေးမြန်းထားတာပါရှင်အခုတော့သိပ္ပံနဲ့ဤပညာကဏ္ဍကိုအလှည့်ပေးကြအောင်ပါအစိုးရအပြောင်းလဲနှစ်နှစ်အတွင်းမြန်မာနိုင်ငံသိပ္ပံနဲ့ဤပညာကဏ္ဍတိုးတက်မှုရှိပါသလားဆိုတဲ့အပေါ်မှာဂျပန်အန်နဝါဘူမိသိပ္ပံနဲ့ဤပညာဌာနကဒေါက်တာမိုးကျော်သူနဲ့ဒေါက်ခင်မျိုးသက်တို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ရပါမယ်ရှင်
အစိုးရအပြောင်းလဲဖြစ်လာတာနှစ်နှစ်ထဲရောက်လာချိန်မှာမြန်မာနိုင်ငံတိုးတက်မှုရှိမရှိကို တနည်းတစ်ပုံတိုင်းတာနိုင်တဲ့ပေဒံတစ်ခုဖြစ်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍမှာတိုးတက်မှုရှိမရှိဆန်းစစ်ကြည့်အောင်ပါဂျပန်အန်နဝါဘူမိသိပ္ပံနဲ့နည်းပညာဌာနကဒေါက်တာမိုးကျော်သူရဲ့အမြင်ကိုတင်ပြပေးပါရစေမြန်မာနိုင်ငံအတွင်းကူးပြောင်းရေးမှာသိပ္ပံနဲ့နည်းပညာကဏ္ဍကိုမြင့်တင်ဖို့အတွက်အမြဲတိုက်တွန်းနေရှိတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်က2019ဇူလိုင်လထဲမှာဝါရှင်တန် DC မှာကျင်းပတဲ့ကမ္ဘာလုံးဆိုင်ရာစစ်ရုံနည်းပညာပြိုင်ပွဲဝင်တဲ့နိုင်ငံပေါင်း159နိုင်ငံထဲမှာမြန်မာအင်ဂျင်နီယာလူငယ်အဖွဲ့ကအဆင့်6ရခဲ့ပြီးအာဆီယံနိုင်ငံတွေထဲမှာတော့ပထမရခဲ့တာမို့မြန်မာအလားအလာကိုအခုလိုဝမ်းပန်းတသာပြောကြားခဲ့ပါတယ်
It was a triumph of innovation and teamwork. It was an indication of our potential, of how we shall find the resources to overcome the challenges of our time.
ဖြစ်ပြီးအချင်းချင်းရိုင်းပင်တဲ့ဖွဲ့သားစိတ်တရှိတာကိုပြနေတယ်လို့မြန်မာနိုင်ငံင်းနဲ့အလားအလာဘက်လောက်ရှိတယ်။မြန်မာအသွင်ကူးပြောင်းကာလစိန်ခေါ်မှုတွေကိုကြော်လွှားနိုင်ဖို့အတွက်အရင်းမြစ်တွေကိုဘယ်လိုရှာရမလဲဆိုတာကိုတည်ချောင်းပြနေတာလို့ပြောသွားတာပါ။ဒီလိုအလားအလာရှိတဲ့မြန်မာနိုင်ငံရဲ့သိပ္ပံနဲ့နည်းပညာကဏ္ဍအတွက်လက်ရှိအခြေအနေကိုနိုင်ငံတကာပညာရှင်တွေနဲ့လက်တွဲပြီးဆောင်ရွက်နေတဲ့ဂျပန်အစိုးရအန်ဝါဘူမိသိပ္ပံနဲ့နည်းပညာဌာနကမြန်မာဘူမိပညာရှင်ဒေါက်တာမိုးကျော်သူကဘယ်လိုမြင်ပါသလဲ
ဒီ2017ခုနှစ်ဆက်နှစ်ခုနှစ်ကနေပြောင်းလဲလာတဲ့အခြေအနေကအရန်ကိုမြန်ပါတယ်ကျွန်တော်ပြပါနဲ့ကြည့်နေတဲ့အတိုင်းကိုကျွန်တော်ကိုနိုင်လဲထဲထဲဝင်ကူပွင့်ပါတဲ့အခြေအနေလေးလည်းရှိပေမဲ့ဒီ2015ခုနှစ်2016ခုနှစ်ဧပြီလမှာအစိုးရပြောင်းလဲဖြစ်သွားတဲ့အချိန်မှာအပြောင်းလဲတွေတော်တော်များများရပ်သွားတဲ့အခြေအနေမျိုးလေးကျွန်တော်တွေ့လိုက်ရတယ်။တွေ့လိုက်တော့ကျွန်တော်လည်းပြောရရင်ပြည်ပနဲ့ကြည်လိုက်ရင်နည်းနည်းစိတ်ပြတ်တာပေါ့။စိတ်ပြတ်တယ်ဆိုရင်လည်းဒါမြန်မာပြည်အနေနဲ့နိုင်ငံရေးပြောင်းလဲဆိုတာဒါမျိုးကအရန်ကိုအတွေ့အကြုံမရှိသေးတဲ့အခြေအနေကြောင့်ဖြစ်ပေမဲ့အခုဒီ2018ရွေးကောက်ပွဲအစိုးရတွေပြောင်းပြီးနှစ်နှစ်ကြာလာတဲ့အချိန်ပြန်ကြည့်လိုက်တဲ့ခါကျတိုးတက်မှုတွေအများကြီးကိုမြင်လာရတယ်။ဒါပေမဲ့အဲ့ဒါတွေကဘယ်လိုခေါ်မလဲတင်းစားရှင်းလင်းပွဲတွေပါနေမှာလဲကျွန်တော်မတွေ့ရတော့သီးသီးခြားခြားကြီးမသိနိုင်ဘူး။ကျွန်တော်ထဲထဲဝင်ဝင်ကြည့်လိုက်တော့မှပဲတွေ့ရတာပါ
တဝန်ယူကင်တွင်ဆောင်ရနေတဲ့အစိုးရတရရဲ့သတင်းဖြန့်ဖြူးမှုအားနေတာဟာတိုးတက်မှုဘယ်လောက်ရှိနေတယ်ဆိုတာကိုတိုင်းတာဖို့အတွက်ခက်ခဲစေတာပါဒီလိုခက်ခဲတဲ့ကြားကပဲ2018ခုနှစ်အတွင်းမြင်သာတဲ့တိုးတက်မှုကလေးတွေရှိနေတယ်လို့ဆိုပါတယ်
2018အတွက်အဓိကပြောရရင်တော့ကျွန်တော်တို့ပြည်ထောင်စုနိုင်ငံတော်အဆင့်အခြေအနေမှာဒီကုလသမဂ္ဂကနေကြံခဲ့တဲ့နှစ်နှစ်2016ခုနှစ်ဇန်နဝါရီလတရနေ့ကနေစလိုက်တဲ့ SDG ဆိုတဲ့နိုင်ငံတွေရေရှည်တည်တံ့ခိုင်မြဲပြီးဟန်ချက်ညီတဲ့ဖွံ့ဖြိုးတိုးတက်မှုပေါ့နော်Sustainable Development ဆိုတဲ့ SDG ဆိုတဲ့ဟာတွေနဲ့ပတ်သက်ပြီးမြန်မာပြည်မှာမသိတာပေမဲ့တကယ်ကိုအစိုးရအဖွဲ့အစည်းတွေမှာအားကျုံးမှန်တဲ့လုပ်နေတဲ့ဥစ္စာတွေရဲ့မြင်လာရပါတယ်အဓိကပထမပြောရရင်ဆိုရင်2018ကနေ2030ဒီကုလသမဂ္ဂရဲ့သတ်မှတ်ထားတဲ့နှစ်အတိုင်းပဲမြန်မာနိုင်ငံရဲ့ရေရှည်တည်တံ့ခိုင်မြဲပြီးဟန်ချက်ညီသောဖွံ့ဖြိုးတိုးတက်မှုစီမံကိန်းဆိုတဲ့ဟာကြီးကပေါ်လာပါတယ်မူပေါင်းလေးအဲ့ဒီမူပေါင်းလေးထဲမှာအဓိကပြောရရင်ကတော့ပန်းနိုင်နံပါတ်3ခုနံပါတ်3ပန်းနိုင်မှာအလုတ်ကိန်ဖန်တီးရေးနဲ့ပုပ်လိကကဏ္ဍဥဆောင်သည့်ဖွံ့ဖြိုးရေးဆိုတဲ့အပိုင်းမှာကဒီနိုင်ငံတော်အဖွဲ့အစည်းတွေကပုပ်လိကအဖွဲ့အစည်းတွေကတက္ကသိုလ်တွေရောအားလုံးကသုတေသနနဲ့နည်းပညာမရှိဘဲနဲ့မလုပ်နိုင်ဘူးဆိုတဲ့အချက်ကိုအားလုံးလက်ခံပြီးတော့အဲ့ဒီမှာပူးတွဲလုပ်ကြဖို့ဆိုတဲ့ဟာရဲ့မူပေါင်းအသေးစိတ်တွေဆွဲထားပါခင်ဗျအ
ခုလိုနိုင်ငံတော်ပုပ်လိကနဲ့ပညာရှင်တွေလက်တွဲပြီးဆောင်ရွက်ဖို့အတွက်မူပေါင်းချနိုင်တာကြောင့်ဘလို့ထူးခြားလာနိုင်မှာပါလဲ
အဲ့ဒီ move on တွေအသေးစိတ်တွေပေါ်လာပြီဆိုရင်လာမယ့်နှစ်တွေမှာပေါ့နော်ဒီအောက်ခြေအစည်းတက္ကသိုလ်တွေအောက်ခြေသုတေသနအဖွဲ့အစည်းတွေနိုင်ငံတကာလောက်ထိုင်နေပတ်သက်လို့စနစ်တကျတိုးတက်မှုလေးတွေမြင်လာမယ့်အပြင်ကိုဒီလိုပူးတွဲလုပ်တဲ့အခြေအနေတွေမှာဘယ်လိုဟာတွေကိုသတိထားရမလဲဘယ်လိုလုပ်ရမလဲဆိုတဲ့လမ်းညွှန်ချက်တွေပဲအသေးစိတ်လေးတွေမြင်လာရပါတယ်ခင်ဗျဒါရီကအခုချိန်ဒီမြန်မာနိုင်ငံပြောရရင်တော့ကျွန်တော်တို့တသက်ပါပဲဒီ1960လောက်ကတည်းကနေမရှိခဲ့ဘူးတဲ့လမ်းညွှန်ချက်လေးပါခင်ဗျကျွန်တော်နည်းနည်းလေးနောက်ကျောင်းပြန်သွားရမယ်ဆိုရင်ကတော့အခုလက်ရှိဒီမြန်မာနိုင်ငံမှာသိပ္ပံနဲ့နည်းပညာဘယ်လိုလုပ်လာခဲ့လဲဆိုတဲ့ဟာလေးကိုကျွန်တော်ခဏလေးပြန်ပြောခြင်းလဲဆိုရင်ကဒီ2016ခုနှစ်ဒီအစိုးရဖွဲ့ပြောင်းလဲဖြစ်တဲ့အချိန်မှာသိပ္ပံနဲ့နည်းပညာဝန်ကြီးဌာနနဲ့ပညာရေးဝန်ထမ်းနှစ်ခုကိုပေါင်းလိုက်တယ်ဒီဝန်ကြီးဌာနနှစ်ခုကမြန်မာနိုင်ငံရဲ့သုတေသနရဲ့တကယ့်အခြေခံအဖွဲ့အစည်းတွေပါဟိုကျမိုင်ဝန်ကြီးဌာနမှာဆေးသုတေသနသိပ္ပံရှိတာတို့တခြားဆက်မှုဥပမာတို့သုတေသနရှိတာကြီးများတာမှန်ပေမဲ့အရေးအတွက်ရောအတိုင်းအတာရောအရန်ရေးကြည့်တဲ့ဥစ္စာဒီဝင်းချန်လိုက်နှစ်ခုပါဒီနှစ်ခုပေါင်းသွားပြီးရနောက်ပိုင်းမှာဖြစ်လာတဲ့ဥစ္စာကတော့ကောင်းတာပေါ့နော်ကောင်းတာအနေနဲ့ပြောရရင်ကတော့ဒီတနိုင်ငံလုံးအတွက်ကိုကမ္ဘာအဆင့်အတန်းရှိတဲ့ဓာတ်ခွဲခန်းကြီးတစ်ခုဖြစ်လာတဲ့ကိစ္စရယ်အဲ့ဓာတ်ခွဲခန်းကိုပြည်ပိုင်းဝင်းချန်ကလူတွေအားလုံးကစိတ်တိုင်းကြဆိုပရကောမလဲလွတ်လွတ်လပ်လပ်သုံးဆွဲခွင့်ရရှိသွားတဲ့အခြေအနေဖြစ်လာပြီးရနောက်မှာဘာဖြစ်လာလဲဆိုတော့ပို့ပြီးချဲ့ပြီးတော့ကျွန်တော်ကိုနိုင်တော်အံ့ဩသွားရတဲ့အချက်တစ်ခုကတော့စက်မှုလုပ်ငန်း ဒီ SME ပေါ့နော်အလဲလက်အဆင့်ရှိတဲ့ဒီစက်မှုလုပ်ငန်းကုမ္ပဏီတွေရောအစိုးရအဖွဲ့အစည်းတွေရောတက္ကသိုလ်တွေရောသုတေသနနဲ့ပတ်သက်တဲ့နည်းပညာတွေကိုအတိုင်းအတာအကန့်တချက်မရှိဘဲနဲ့ဖလှယ်ပြီးတော့မှအဲ့ဒီနည်းပညာတွေသုံးပြီးတော့စက်မှုလုပ်ငန်းတွေကိုအားပေးဖို့ဆိုတဲ့ကိစ္စကြံခဲ့တဲ့နှစ်နှစ်အတွင်းမှာတော်တော်လေးကိုတက်တက်ကြွကြွလှုပ်လာတာမြင်လာပါတယ်ကျွန်တော်ကိုနိုင်လေလေ
သိပ္ပံနဲ့နည်းပညာဆိုင်ရာမှာလွတ်လပ်စွာဖလှယ်ခွင့်ရခဲ့တာကနေစက်မှုလုပ်ငန်းတွေအတွက်လမ်းပွင့်ခဲ့ရတာကပထမအချက်ပါနောက်တွေ့ရတဲ့တူးတက်မှုတွေကရောဘာတွေပါလဲ
STG ရဲ့မူပေါင်းချနိုင်နောက်အပြင်ကိုနောက်ထပ်ထပ်ပြီးတော့လုပ်နိုင်တဲ့ဟာလေးတွေကသိပ္ပံနည်းပညာနဲ့စမ်းသစ်တီထွင်မှုဥပဒေဆိုတဲ့အစားအင်္ဂလိပ်လိုပြောရင် Science Technology and Innovation ဥပဒေဆိုတဲ့ဥပဒေက2018ခုနှစ်ဇွန်လမှာအတည်ပြုပြဋ္ဌာန်းနိုင်ခဲ့ပါတယ်ဆိုတော့ဒီဟာလည်းအရန်ကိုအရေးကြီးပါတယ်ဘာလို့လဲဆိုတော့ဒီသိပ္ပံနည်းပညာစမ်းသစ်တီထွင်မှုတွေလှုပ်လာတဲ့အချိန်မှာရှိကလူကတီထွင်သားတဲ့ဥစ္စာနောက်လူတွေကခိုးယူလို့မရအောင်လုပ်တယ်လို့မျိုးတယောက်နဲ့တယောက်လေးစားမှုပုံမူတည်ပြီးတော့ရှိနေတဲ့ဟာတွေကိုလေးစားပြီးတော့မှလက်တွဲပြီးလုပ်ကြမယ်ဆိုတဲ့ဟာမျိုးကိုစနစ်တကျလုပ်သွားဖို့အတွက်ဖြစ်တဲ့အပြင်ကိုပြည်ပကလာပြီးရင်းနှီးမြှုပ်နှံသူတွေအတွက်လည်းဟောဒါမျိုးဥပဒေတွေရှိနေတဲ့ဒီနိုင်ငံစနစ်တကျလုပ်နေပါလားဆိုတဲ့ဟာမျိုးကိုမြင်နိုင်ဖို့အတွက်အရန်ကိုအရေးကြီးတာပါနောက်တစ်ခုကမြန်မာစိုက်ပျိုးရေးကဏ္ဍအတွက်မဟာဗျူဟာပေါ့နော်ဥတီချက်တွေဆိုပြီးတော့ကျွန်တော် target ကြီးတွေကိုလည်း2018ကနေ2023ခုနှစ်အတွက်ဆိုပြီးတော့လှုပ်လို့ရတဲ့ဥစ္စာကထူးထူးခြားခြားပေါ့နော်ဒီသုတေသနနဲ့ဖွံ့ဖြိုးရေးလုပ်ငန်းမူပေါင်းနေနဲ့မြင်ရတာ၃ခုပါခင်ဗျာ
ဒါဆိုရင်2018ခုနှစ်ထဲမှာမြန်မာနိုင်ငံအတွက်ကသိပ္ပံနဲ့နည်းပညာဆိုင်ရာအခြေခံစပြီးတော့ဖွံ့ဖြိုးလာတယ်လို့ပြောလို့ရမှာလားရှင်
မှန်ပါတယ်ခင်ဗျာဒီအခြေခံမရှိဘဲနဲ့ကျွန်တော်တို့ကရှေ့ကိုဆက်ပြီးခုံပြန်တက်တယ်လို့ပြောလို့ဆိုတာကဘယ်လိုမှဖြစ်သွားရင်လည်းဘယုဒုက္ခပဲဖြစ်လာမှာပါဒါကြောင့်စနစ်တကျအပိုင်းမှာဒီဘိုင်းတွေကအရန်အရေးကြီးတဲ့အတွက်ကြောင့်ဒီမူပေါင်းတွေဖြစ်သွားပြီဆိုရင်ဒီမူပေါင်းတွေကတကယ်အောက်ခြေအဖွဲ့အစည်းတွေတကယ်လက်ရှိလုပ်နေတူတည်တည်အားလုံးတဲ့ကိုစိတ်ဝင်သွားဖို့ကဒီရှေ့ဆက်ပြီးဖြစ်လာမယ့်အပိုင်းတွေလို့ကျွန်တော်မြင်ပါတယ်
အခုလိုအခြေခံရလာတဲ့မြန်မာသိပ္ပံနည်းပညာကဏ္ဍရဲ့အနာဂတ်နဲ့လိုအပ်နေတာတွေကိုနောက်တစ်ပတ်မှာဆက်ပြီးပြောပြပေးပါမယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြပါမယ်
ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ခဲ့ရတာပါVOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်ကြံပေးခြင်းနဲ့ VOA ကိုတည်တခြင်းတောင်းညင်ကြရယ်ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုပေးပို့နိုင်ပါတယ်။စာလိုက်ကတဆင့်ဆက်သွယ်လို့ရင်တော့ VOA မြန်မာပိုင်းအစီအစဉ်တဆင့်စာတိုင်းတက်တာအမှတ် 855 ရန်ကုန်ဗဟိုစာတိုင်းကြီးရန်ကုန်မြို့ကိုပေးပို့ဆက်သွယ်နိုင်ပါတယ်ရှင်။အခုတော့အစီအစဉ်တွေအဆုံးမသတ်ခင်မှာသတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါအောင်ရှင်
။အမေရိကန်ဆူရလုပ်ငန်းတချို့ရပ်ဆိုင်ထားတာသတင်းနှစ်ပတ်ပြည့်လာပြီဖြစ်တဲ့အတွက်အဆုံးသတ်နိုင်ဖို့တမနာထွန်းထရန့်နဲ့လွှတ်တော်ခေါင်းဆောင်တွေဒီနေ့မနေ့ထပ်မံတွေ့ဆုံဆွေးနွေးဖို့အစီအစဉ်ထားပါတယ်။တိုက်ခတ်ဒီမိုကရက်တစ်ဦးဆောင်တဲ့လွှတ်တော်သိချန်သစ်စာချိန်ဆတာဝန်ယူပြီးနောက်တစ်နေ့မှာပဲထပ်မံတွေ့ဆုံဖို့အစီအစဉ်ထားတာပါ။ကွန်ဒိုရေးဆိုင်ရာတင်မမှုတွေဖြစ်နေတဲ့တရုတ်နဲ့အမေရိကန်ကြားရှစ်သတင်းပတ်တဲ့ဆွေးနွေးမယ်ဆိုတဲ့သတင်းတွေကြောင့်အာရှနဲ့ဥရောပစုရှယ်ယာဈေးတွေပြန်တက်လာပါတယ်။အပက်အမေရိကန်နည်းပညာကုမ္ပဏီကြီးရဲ့ဝင်ငွေကျဆင်းမှုနဲ့ကျူတင်ဝင်ငွေခန့်မှန်းချက်ကလည်းအားမကောင်းခဲ့တဲ့အတွက်ဒီနေ့တောက်ချာနေအစုရှယ်ယာဈေးကွက်စပ်ပွင့်ချိန်မှာတော့ဈေးတွေကျဆင်းနေတာပါ။အငိမ့်စားအမေရိကန် Marine တပ်ဖွဲ့ဟောင်းလည်းဖြစ်အမေရိကန်နဲ့ British နှစ်နိုင်ငံသားတူလည်းဖြစ်တဲ့ Paul ဝီလန်ကိုရုရှားနိုင်ငံမှာရှုံမှုနဲ့ဖမ်းဆီးထားတဲ့အပေါ်အလွန်အမင်းစိုးရိမ်တဲ့အကြောင်းဗြိတိန်နိုင်ငံရဲ့ဝန်ကြီးဂျယ်ရမီဟန်ကဒီနေ့ပဲပြောလိုက်ပါတယ်။တန်တမန်ရေးရအသာစီးရအောင်လူတွေကိုအသုံးမချတဲ့အကြောင်းလဲရုရှားနိုင်ငံကိုသတိပေးပြောဆိုခဲ့တာပါ။ပါပတ်ပူဝိုင်းမွန်နဲ့ဒီနေ့တိုင်းနိုင်ငံတောင်ပိုင်းကုန်းတွင်းပိုင်းကိုဝင်ရောက်လာရမှာမောတိထန်စွာရွာသွန်းပြီးလေပြင်းတွေတိုက်ခတ်နေသလိုပင်လယ်ပြင်မှာလည်းလိုင်းကျနေပါတယ်။နှစ်ပေါင်း30အတွင်းအဆိုးဆုံးဖြစ်မယ်လို့ခန့်မှန်းထားတဲ့မုံတိုင်းဟာဒေသဆန္ဒရှင်မုံလဲ 7:45 မိနစ်မှာနှာခေါင်းစီသမာရပြည်နယ်ကိုဝင်ရောက်လာတာဖြစ်တဲ့အကြောင်းလဲထိုင်းနိုင်ငံမိုးလေဝသဌာနကပြောဆိုထားပါတယ်။ပါပဲမုံတိုင်းဟာမနက်ဖြန်မှာအားပြောလိမ့်မယ်လို့ခန့်မှန်းထားပေမဲ့အင်းနီးချင်းမြန်မာနိုင်ငံကဒေသတော်တော်များမှာမိုးဆက်လက်ရွာသွန်းနေတဲ့အကြောင်းလဲမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကဒီနေ့မှာပဲသတင်းထုတ်ပြန်ထားပါတယ်။ပင်လယ်ပြင်မှာလဲမိုးသက်လေပြင်းနဲ့လိုင်းလေတွေကြီးထန်နေကြောင်းသတိပေးထားတာပါ။
တရင်ချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Cedric Franklin ဖြစ်ပါတယ်ဒီကနေ့တောက်ကြညာ VOA အစီအစဉ်တွေကိုလိုင်းတိုမီတာ1925နဲ့32တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်တော်တာရှင်များနေ့တကွာမြန်မာပြည်သူပြည်သားအားလုံးရွှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မများသတင်းအောင်ပါThank you.
This program has come to you from the Voice of America, Washington.